Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓဟူးနေ့မနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူမီတာ32 kHz 9335လိုင်းတူမီတာ40 kHz 9683ညလိုင်းတူမီတာ48 kHz 6153ညတို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ရဲမထွန်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မတင်ကြီးထိုက်ပါကုကြော်ကြော်သိမ့်တဲ့သူသတင်းတွေကျင်းညာပါမယ်အမေရိကန်အောက်လွှတ်တော်တရားရေးကော်မတီမှသမရကိုအရေးယူရေးစုံစမ်းမှုအဖြစ်ကြားနာမှုမှာသမရကိုယ်တိုင်တက်ရောက်ဖို့ဖိတ်ခေါ်ထားပါတယ်မြန်မာနိုင်ငံအနေနဲ့ဓာတ်ထုလက်နဲ့တပ်မြေရေးစာချုပ်ကိုအတိအကျလိုက်နာတယ်လို့မြန်မာသံအမတ်ကြီးကတုံ့ပြန်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင
်ဒီလိုထိတ်တန့်ရောက်တဲ့တွင်အပြီးနားဆင်ရမယ့်သတင်းလွှာတစ်ခုမှာတော့ and I think I was make a point of mentioning that your ambassador has been very Korean and ASEAN ထိတ်သီးဆွေးနွေးပွဲမှာနိုင်ငံတော်ပြည်ကပုဂ္ဂိုလ်ပြောသွားတာပါအပြည့်စုံကိုမကြာခင်နားဆင်ရပါမယ်ဒီတဲ့နဲ့အတူသမရထရမ့်အပေါ်တရားစွဲဆိုရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့ကိစ္စကိုကမ္ဘာတဝန်းကပြည်သူတွေကလည်းစိတ်ဝင်စားနေတဲ့အကြောင်း U22 မြန်မာဘောလုံးအသင်းစီးကိန်းမှာပြိုင်ပွဲဝင်နေတဲ့အခြေအနေနဲ့အလားအလာပေါ်သုံးသပ်ချက်စတဲ့သတင်းလာတွေအပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်သတင်းကိုလည်းနားဆင်ရပါမယ်။အခုတော့ဗုဒ္ဓဟူးနေ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ခင်ဗျာ။
အမေရိကန်အောက်လွှတ်တော်တရားရေးကော်မတီကနောက်သတင်းပတ်မှလုံမဲ့သမ္မတကိုအရေးယူရေးစုံစမ်းမှုပထမဆုံးကြားနာမှုမှာသမ္မတဒေါ်နယ်ထရန့်တက်ရောက်ဖို့ဖိတ်ကြားလိုက်ပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကပြီးခဲ့တဲ့သတင်းပတ်စုံစမ်းမှုအစီရင်ခံစာကိုအောက်လွှတ်တော်တရားရေးကော်မတီကိုပို့မှဖြစ်ပြီးတရားရေးကော်မတီကဒီဇင်ဘာလ4ရက်ဗုဒ္ဓဟူးနေ့မှာပထမဆုံးအကြိမ်ဖြစ်ကြားနာမှာဖြစ်ပါတယ်။တရားရေးကော်မတီကတော့သမရကိုတရားစွဲဆိုရေးအတွက်အခြေခံဥပဒေဆိုင်ရာအချက်လက်တွေလို့ပြောဆိုထားပြီးအဲ့ဒီပေါ်မှာစုံစမ်းကြနာမှာဖြစ်ပါတယ်။တရားရေးကော်မတီရဲ့ဥက္ကဋ္ဌဂျာရိုနာလာကသမရထရန့်တက်ရောက်ဖို့အင်ပီရိုကိုပေးပို့တဲ့စာထဲမှာတော့ဒါကအခွင့်အရေးတစ်ခုမဟုတ်ကြောင်းဒါပေမဲ့အခွင့်အလန်းတစ်ခုဖိတ်ကြားချက်တစ်ခုဖြစ်ပါတယ်လို့ပြောဆိုထားပါတယ်။သမရအနေနဲ့ရွေးချယ်နိုင်ကြောင်းလွှတ်တော်ရဲ့တရားစွဲဆိုရေးကြံ့နာမှုကိုတက်ရောက်ဖို့ဒီအခွင့်အရေးကိုရယူနိုင်တယ်။ဒါမှမဟုတ်လေဒီလုပ်ငန်းစဉ်အပေါ်ပြစ်တင်ပြောဆိုနေတာတွေကိုအဆုံးသတ်နိုင်တယ်လို့လည်းတရားရေးကော်မတီဥက္ကဋ္ဌကတိကျကြေညာချက်ထဲမှာပြောဆိုထားပါတယ်။လွှတ်တော်ကော်မတီရဲ့စုံစမ်းကြံ့နာမှုမှာသမရအနေနဲ့အရင်သမရတွေလုတ်ခဲ့ကြသလိုမျိုးဥပဒေအကျိုးဆောင်ကနေတဆင့်ဒါမှမဟုတ်လေကိုယ်တိုင်ပူးပေါင်းပါဝင်ဖို့ရွေးချယ်မယ်လို့မျှော်လင့်ကြောင်းလဲတရားရေးကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ
်။2016အမေရိကန်သမ္မတယူကော့ဘွဲကိုပဲနှောက်တာဟာရုရှားမဟုတ်ပဲယူကရိန်းဖြစ်တယ်ဆိုတဲ့ဆူဆွဲချက်တွေကိုပဲချဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေကညင်းပါတယ်။ယူကော့ဘွဲကိုဝင်နှောက်တာဟာရုရှားဖြစ်တယ်ဆိုတာကိုအမေရိကန်ထောက်လှမ်းရေးအဖွဲ့အသီးသီးကစုံစမ်းဖော်ထုတ်ထားပြီးဖြစ်ပါတယ်။ဒါကြောင့်ဒါပေမဲ့လည်းဝန်ကြီးပွန်ပေကယူကရိန်းလက်ချက်ဖြစ်တယ်ဆိုတာကိုပြတယ်ဘယ်လိုအချက်လက်မျိုးကိုမဆိုအာရုံစိုက်တဲ့နဲ့လို့အင်္ဂါနေ့မှာပြောပါတယ်။အမေရိကန်ယူကော့ဘွဲကိုဘယ်နိုင်ငံကပဲဖြစ်ဖြစ်ဝင်နှောက်တယ်ဆိုတဲ့အချက်လက်ရတဲ့အချိန်တိုင်းမှာကျွန်တော်တို့ဟာအဲ့ဒီအချက်လက်ကိုရှာဖွေဖော်ထုတ်ဖို့အခွင့်အရေးသာမကတာဝန်လည်းရှိပါတယ်လို့နိုင်ငံရေးဌာနသတင်းစာရှင်းလင်းပွဲတစ်ခုတွင်ဝင်ကြီးပွန်ပေယိုကသတင်းတော်တွေကိုပြောပါတယ်ကျွန်တော်တို့ရဲ့ယူကော့ဘွဲတွေကိုကောက်ဝဲရေးရှာဖွေဖော်ထုတ်တာမှာအမေရိကန်အနေနဲ့လုံနိုင်သမျှအားလုံးကိုလုံသင့်ပါတယ်လို့လည်းဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ VOA ကဆက်သွယ်တဲ့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကမှတ်ချက်ပေးပြောဆိုဖို့ညှဉ်းဆန်းပြီးဒီကရန်ဝင်နှောက်ခဲ့တာရုရှားဆိုတာကိုပြောထားတဲ့အရင်ကထုတ်ပြန်ထားချက်တွေကိုပဲပြန်ညွှန်ပါတယ်။ဒါပေမဲ့ယူကရိန်းကယူကော့ဘွဲကိုဝင်နှောက်ပြီးဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်အနိုင်ရဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆူဆွဲချက်တွေဟာအမေရိကန်လွှတ်တော်အမတ်တချို့နဲ့သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံတဲ့ထင်ရှားသူတွေကြားပိုးပြီးတော့ပြောလာနေကြပါတယ်
။ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံအရှေ့ပိုင်းကဘီနီမြို့မှာလုံခြုံရေးအခြေအနေပိုပြီးဆိုးရွားလာနေတာကြောင့်အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတုံ့ပြန်ကင်တွယ်နေတဲ့ကုလသမဂ္ဂဝန်ထမ်းတွေတဲ့ကသုံးပုံတစ်ပုံကျော်ကိုအင်္ဂါနေ့ကရွှေ့ပြောင်းထားပြီးကြံခဲ့သူတွေကတော့အသက်အန္တရာယ်ရှိတဲ့အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတိုက်ဖျက်ရေးဆက်လက်ဆောင်ရွက်နေကြပါတယ်။ဘယ်နီမြို့မှာအကြမ်းဖက်မှုတွေတိုးလာနေတာကြောင့်မရှိမဖြစ် မလိုအပ်တဲ့ဝန်ထမ်း49ဦးကိုတောင်ပိုင်းကဂိုမာမြို့ကိုပြောင်းရွှေ့ချောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုထားပါတယ်။ကွန်ဂိုမှာအီဘိုလာကူးစက်မှုကြောင့်လူပေါင်း 2,200 လောက်သေဆုံးခဲ့ရပြီးအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတိုက်ဖျက်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ဝန်ထမ်း81ယောက်ဆက်လက်ရှိနေတယ်လို့လည်း WHO ကပြောပါတယ်။အကြံဖတ်မှုတွေကြောင့်အီဘိုလာကူးစက်ပြန့်နှံ့မှုကိုတားဆီးတိုက်ဖျက်ရေးလုပ်ငန်းတွေအပေါ်ထိခိုက်နေရတယ်တဘောအဖွဲ့တွေရဲ့တိုက်ခိုက်မှုကိုကုလသမဂ္ဂငြိမ်းချမ်းရေးတိန်တပ်ဖွဲ့ကကာကွယ်ပေးဖို့ပြက်ကွက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂစခန်းကိုဆန္ဒပြသူတွေချိုးဖောက်ဝင်ရောက်တဲ့တနင်္လာနေ့ကအနည်းဆုံး၄ယောက်သေဆုံးတယ်လို့လည်းစစ်တပ်ကပြောပါတယ်။နိုဝင်ဘာလ5ရက်နေ့ကစခဲ့တဲ့အကြမ်းဖက်မှုတွေအတွင်းအရသာ89ဦးသေဆုံးခဲ့ရပြီလို့လည်းကွန်ဂိုရီဆာ့ချ်အဖွဲ့ကပြောဆိုထားပါတယ်။
ဒီကမ္ဘာလုံးမှာ HIV AIDS ရောဂါပိုးကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းတွေကြာဆင်းလာပြီးတော့ကုသမှုနှုန်းကတက်လာပြီးမြဲကူးစက်ဖို့အတွက်အန်ဒရယ်ပိုးရှိတဲ့လူပုဂ္ဂိုလ်တွေမှာရောဂါပိုးကူးစက်တဲ့ကိစ္စကအထူးစိုးရိမ်ွယ်အခြေအနေတစ်ခုဖြစ်နေတော့မယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့ကိန်းဂဏန်းသစ်တွေမှာတွေ့ရပါတယ်။ဒီဇင်ဘာလတရနေ့မှာကြာရောက်တဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့မတိုင်ခင်အင်္ဂါနေ့မှာဒီစင်ကစားကိုထုတ်ပြန်တာပါ။ကမ္ဘာတဝန် HIV ရောဂါပိုးရှိသူပေါင်း38သန်းနီးပါးမှာ24သန်းကျော်ဟာ ARV ဆေးကိုရနေကြတယ်လို့HIV AIDS ရောဂါဆိုင်ရာကုလသမဂ္ဂအစည်းအဝေး UNAIDS ရဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့6နှစ်ကဆိုရင်ရောဂါပိုးကူးစက်ခံထားရသူ9သန်းလောက်ပဲ ARV ဆေးရခဲ့တာနဲ့နှိုင်းယှဉ်ရင်အခုအခြေအတွက်ဟာတိတိတတ်တာကိုတိုးလာတာပါ။လူပေါင်း7သန်းလောက်ဟာသူတို့မှာ HIV ရောဂါကူးစက်ခံထားရတာမသိကြဘူးလို့ UNAIDS ကပြောပါတယ်။ကမ္ဘာတဝန်းမှာ AIDS ရောဂါနဲ့ဆက်စပ်ပြီးသေဆုံးသူကလည်း2004ခုနှစ်ကတည်းကဆိုရင်ထပ်ဝက်ကျော်ကျသွားပါတယ်။ပြီးခဲ့တဲ့နှစ်ကလူပေါင်း9,000လောက် HIV AIDS ရောဂါနဲ့ဆက်စပ်ပြီးတော့သေဆုံးခဲ့ကြပါတယ်။HIV AIDS ရောဂါတိုက်ဖျက်ရေးအတွက်ရောင်းမငွေပိုလိုအပ်နေပြီး2020ပြည့်နှစ်အတွက်ဆိုရင်ဒေါ်လာ 26.1 ဘီလီယံလိုမယ်လို့ UNAIDS ကခန့်မှန်းထားပါတယ်။နိုင်ငံပေါင်း19နိုင်ငံက2030ပြည့်နှစ်မှာ AIDS ရောဂါအမြင့်ပြတ်ပပျောက်ရေးရည်မှန်းချက်ကိုပြည့်မီမဲ့လမ်းကြောင်းပေါ်ရှိနေပေမဲ့ကျန်တဲ့ကမ္ဘာနိုင်ငံအများစုကတော့ပြည့်မီမှာမဟုတ်ပါဘူး။
VOA American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်မြန်မာနိုင်ငံဟာဓာတုလက်နဲ့ပိုင်ဆိုင်သူဖြစ်ဖို့ဘယ်တော့မှရည်ရွယ်ချက်မရှိခဲ့ဘူးလို့ဓာတုလက်နဲ့တားဆီးပိတ်ပင်ရေးအဖွဲ့ OPCW ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကအင်ကာနစ်မှာပြောဆိုလိုက်ပါတယ
်မြန်မာ never has the ambition to be a possessor of chemical weapons
မြန်မာနိုင်ငံမှာဓာတုလက်နဲ့တွေဆက်လက်သုံးလောင်းထားနိုင်တဲ့နောက် CWC လို့ခေါ်တဲ့ဓာတုလက်နဲ့ပိတ်ပင်တားဆီးရေးစာချုပ်ကိုလိုက်နာမှုရှိရလားဆိုတဲ့အပေါ်စိုးရိမ်မကင်းဖြစ်တယ်လို့အမေရိကန်ဘက်ကတနင်္လာနေ့မှာပြောဆိုလိုက်တဲ့အချက်ကိုတန်အမတ်ကြီးကလည်းတုံ့ပြန်သွားပါတယ်။မြန်မာဟာဓာတုလက်နဲ့ပိတ်ပင်တားဆီးရေးစာချုပ် CWC ကိုအခိုင်အမာလိုက်နာဖို့ပိုင်ဖြတ်ထားတဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့နိုင်ငံဖြစ်တာနဲ့အညီစာချုပ်ပါကန့်သတ်ချက်တွေကိုတင်းကျပ်စွာလိုက်နာတဲ့အကြောင်းဓာတုလက်နဲ့ပိုင်ဆိုင်ဖို့ရည်ရွယ်ချက်မရှိသလိုစာချုပ်နဲ့အညီဆောင်ရွက်ချက်တွေကိုလည်းအမြင့်ဆုံးအလေးထားဆောင်ရွက်တယ်ဆိုတဲ့အကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကလည်းလိုအပ်သလိုဆောင်ရွက်ဖို့မြန်မာအစိုးရဘက်ကအသေးအချာဆောင်ရွက်နေသလိုပဲစိုးရိမ်မကင်းဖြစ်မှုတွေကိုလည်းဖြေရှင်းဆောင်ရွက်ဖို့စံတရှိသလိုအစဉ်အသင်းလည်းရှိတယ်လို့သံမတ်ကြီးကပြောပါတယ်ဓာတုလက်နက်ရောနျူကလ িয়ার ဇီဝလက်နက်တွေထုတ်လုပ်ဖို့ရောတပ်မတော်မှာရည်မှန်းချက်မရှိဘူးလို့လည်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတနင်္လာနေ့မှာ VOA ကိုပြောပါတယ်။ဒါပေမဲ့အမေရိကန်ဘက်ကထောက်ပြထားတဲ့1980ကာလတုန်းကမြန်မာနိုင်ငံရဲ့ဓာတုလက်နက်စက်ရုံနဲ့ပတ်သက်လို့တော့သူ့အနေနဲ့သိထားတာမရှိဘူးလို့တပ်မတော်သတင်းမှန်ပြန်ကြား
GB မှာကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာ3,000,000,000လောက်သုံးပြီးအကောင့်ထပ်ပေါ်လုဆောင်မဲ့စီမံကိန်းတွေအတွက်လုပ်ငန်းဆောင်ရွက်မဲ့ဒီနေရာဒေသတွေနဲ့ပတ်သက်ပြီးအစိုးရနဲ့တရားနာအဖွဲ့တွေကြားပူးတွဲသဘောတူညီချက်ရရှိတဲ့အချိန်မတိုင်မီအထိစီမံကိန်းလုပ်ငန်းတွေစတင်မှာမဟုတ်ဘူးလို့ကမ္ဘာ့ဘဏ်ကထုတ်ပြန်ပါတယ်။ဒီစီမံကိန်းတွေကိုကရင်ချင်းချင်းအထောက်အကူပြုခွင့်ရဖွဲ့ KBSN ကကန့်ကွက်ကြောင်းနိုဝင်ဘာလ25ရက်နေ့ကပြောပြီးနောက်တည့်မှာပဲကမ္ဘာ့ဘဏ်ဘက်ကအခုလိုတုံ့ပြန်ပြောဆိုတာပါ။စီမံကိန်းဟာလက်ရှိမှာရေးဆွဲပြင်ဆင်နေတဲ့အဆင့်မှာပဲရှိသေးပြီးကမ္ဘာ့ဘဏ်ပိုးအဖွဲ့ရဲ့အတည်ပြုချက်ရဖို့ဆောင်ရွက်နေတဲ့အဆင့်မှာပဲရှိသေးတယ်လို့လည်းကမ္ဘာ့ဘဏ်ထုတ်ပြန်ချက်မှာပြောထားပါတယ်။ဒီဖွံ့ဖြိုးရေးစီမံကိန်းတွေဟာလက်ရှိအရေးဒေသတွေမှာ နိုင်ငံရေးရာပြည်လည်းမှုမရှိသေးတာကြောင့်ဒေသခံတိုင်းရင်းသားတွေဒန်းတူအကျိုးခံစားခွင့်ရှိစီမှာမဟုတ်ဘူးဆိုပြီး KBSN ကကန့်ကွက်ထားတာ
ပါ။ရှမ်းပြည်နယ်တီဘောမြို့နယ်တွင်မှအင်္ဂါနေ့ကမြေမြုံမိုင်းပေါက်ကွဲတာကြောင့်နယ်သာလန်နိုင်ငံသားအမျိုးသားတဦးသေဆုံးခဲ့ရပြီးအာဂျင်တီးနားနိုင်ငံသားအမျိုးသမီးတဦးဒဏ်ရာရပါတယ်။တီဘောမြို့နယ်ပန်းညောင်ချေးရွာနယ်ကွန်းဟောက်ချေးရွာကြားမှာမြေမြုံမိုင်းပေါက်ကွဲပြီးအသက်40အရွယ်နယ်သာလန်အမျိုးသားသေဆုံးခဲ့ရပြီးဒဏ်ရာရတဲ့အမျိုးသမီးကိုတော့တီဘောစီယုံကိုပို့ထားပါတယ်လို့နေစီမချာပရဟိတတီဘောအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီအဖွဲ့ကပဲကူညီပေးခဲ့ပြီးတော့မြေမြုံမိုင်းတံတင့်ရသူတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူး။ရှမ်းပြည်နယ်တွင်ကတီဘောမြို့နယ်အပါအဝင်တခြားဒေသတွေမှာပါမတည်ငြိမ်မှုတွေလက်နက်ကင်ပြိပခတွေရှိနေတာကြောင့်ခီးသွားလာဖို့မသင့်ဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဌာနကသတိပေးထားတာပါ။တေဆုံးသူနဲ့ပတ်သက်လို့တော့သက်ဆိုင်ရာအတန်ယုံကိုအကြောင်းကြားထားတယ်လို့လည်းတီဘောကအခုညီပေးရေးအဖွဲ့ကပြောဆိုထားပါတယ်။
ဟောင်ကောင်ကျွန်းမှာအခြေအနေတွေပြန်ကောင်းလာတာကိုတရုတ်သမ္မတရောဒူဘာလူလာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးမပြေလည်မှုအဆုံးသတ်နိုင်ရေးလက်ရှိဆွေးနွေးနေချိန်မှာပဲအမေရိကန်သမ္မတကအခုလိုပြောတာပါ။အလုံးသိကြတဲ့အတိုင်းသူနဲ့တရုတ်သမ္မတကြားဆက်ဆံရေးတိတ်ကောင်းကြောင်းကုန်သွယ်ရေးမှာအရေးအကြီးဆုံးသဘောတူညီမှုလို့ပြောနိုင်တဲ့တိတ်အရေးကြီးလာတဲ့သဘောတူညီချက်ပြီးသက်ရရှိရေးကြိုးပမ်းနေပြီးအခြေအနေတိတ်ကောင်းနေတယ်လို့ဒီချိန်ထဲမှာပဲဟောင်ကောင်မှာအခြေအနေပြန်ကောင်းလာတာကိုတရုတ်သမ္မတရောဒူရောတွေ့နေလို့ကြောင်းအမေရိကန်သမ္မတကပြောပါတယ်။ဟောင်ကောင်စံနှုန်းပြသူတွေကိုထောက်ခံမဲ့အောက်နဲ့အထက်လူတော်နှစ်စလုံးကတီးပြုတ်ထားတဲ့ဥပဒေကိုသမ္မတလက်မှတ်ထိုးဖို့စောင့်ဆိုင်းနေတဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကအိမ်ပြော်ရုံးကမှာအခုလိုပြောဆိုတာဖြစ်ပါတယ
်ဗိုလ်ရုံးနေမနဲ့ထိတ်တန်းရောက်တဲ့ရင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့တာပါအခုတော့မြန်မာတဲ့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြရပါမယ်ပထမဆုံးလက်ရှိအမေရိကန်နိုင်ငံ၏အခြေအနေအပေါ်ကမ္ဘာပြည်သူတွေရဲ့အမြင်နဲ့ပတ်သက်တဲ့သတင်းတော်တစ်ပုဒ်ကိုနားဆင်ရပါမယ်။သမ္မတထရမ့်ပေါ်တရားစွဲဆိုရေးယူနိုင်ရေးကိစ္စတဖြည်းဖြည်းချင်းအကောင့်ထည့်ပေါ်လာတာနဲ့အမျှအမေရိကန်နိုင်ငံ၏နိုင်ငံရေးအပြောင်းအလဲကိုစိတ်ဝင်စားကြတာအမေရိကန်ပြည်သူတွေကြီးပဲတာမဟုတ်တော့ပါဘူး။ကမ္ဘာတဝန်းကပြည်သူတွေကလည်းဝါရှင်တန်ကနိုင်ငံရေးစစ်ထိုးပွဲကိုစိတ်ဝင်စားနေကြပါရယ်။အဲ့ဒီကမ္ဘာတလွှားကပြည်သူတွေကလည်းဒီကိစ္စအပေါ်မတူညီတဲ့သဘောထားအမြင်တွေရှိနေပါရယ်။ဒါဟာအမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်အသက်ဝင်လှုပ်ရှားနေတာကိုပြဆိုနေတာဖြစ်ကြောင်း Henry Richwell သတင်းပေးပို့ထားတာကိုတင်ပြချင်ပါရယ်ခင်ဗျာ။2020သမရရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြင်းရှိတဲ့ဒုတိယသမ္မတဟောင်း Joe Biden ရဲ့မိသားစုပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ယူကရိန်းကိုဖိအားပေးခဲ့တဲ့ဆိုပြီးသမ္မတဒေါ်နယ်ထရမ့်ဆက်ဆွဲခံရတာပါဒီကိစ္စအပေါ်မူတည်ပြီးသူ့ကိုတရားစွဲအရေးယူနိုင်ဖို့အောက်လွှတ်တော်မှာဒီမိုကရက်အမတ်တွေကြိုးပမ်းနေတာကအခုလက်ရှိဝါရှင်တန်ရဲ့နောက်ဆုံးနိုင်ငံရေးအခြေအနေပဲဖြစ်ပါတယ်ဗြိတိန်နိုင်ငံမှာလည်းဒီဇင်ဘာလတည်းအထွေထွေရွေးကောက်ပွဲကျင်းပဖို့ရှိနေလို့သူနည်းသူဟန်နဲ့ဖြစ်ပေါ်နေတဲ့ဗြိတိန်နိုင်ငံရေးမတည်မငြိမ်တဲ့ရှုပ်ထွေးပွေလိမ့်နေတာဟာအတ္တလန္တိတ်သမုဒ္ဒရာကြီးကိုဖျက်ကျော်ပြီးရောင်ပြန်ဟပ်နေတယ်လို့ University College London က Thomas Gift ကပြောပါရယ်လူလူသဘောထားကောက်ခံမှုတွေအရဗြိတိန်နိုင်ငံကလူ9ယောက်မှာတစ်ယောက်ကသာ Donald Trump အပေါ်အကောင်းမြင်ကြပါရယ် London မြို့သား Dai Bawin ပါ
Even if it goes through the house I really hope that the Senate wind up by and do something
Yeah so about all the dog has some ဖြတ်ပြီးရင်အထွတ်ထွတ်တော်ကလည်းကြံ့ကြံ့ခံလို့သူတို့ရဲ့ယက်တီချက်ကိုပြပြီးတခုခုလုံးလိမ့်မယ်လို့ကျွန်တော်တကယ်ပဲမျှော်လင့်မိတယ်သူဟာသမ္မတဖြစ်တဲ့သူမဟုတ်ပါဘူး။တရားစွဲအရေးယူခံရသူပါ
။ပြည်ထောင်နိုင်ငံမှာတော့အမေရိကန်ကနိုင်ငံရေးတိုက်ပွဲအပေါ်မပြတ်မသားသဘောထားလေးတွေရှိနေပါတယ
်။ Moi je pense que c'est une bonne idée, c'est ça permet quand même à la démocratie.
ပြည်ထောင်လူမျိုးဆရာဝန်တယောက်ဖြစ်တဲ့ Jack Scrow ကသမ္မတကိုတရားစွဲဆိုရေးလုပ်နေတာဟာကောင်းကြောင်းနဲ့ဒါဟာဒီမိုကရေစီစနစ်သက်ဝင်လှုပ်ရှားဖို့အခွင့်ပေးတဲ့သဘောဖြစ်ကြောင်းလည်းပြောသွားတာပါ။ကျောင်းသူ Slay AI ကတော့သူတို့အရွယ်သူတွေဒီကိစ္စသိစိတ်ဝင်စားဘူးလို့ဆိုပါတယ်။
A lot of people followed right after he was elected but I think now it kind of died down.
တမနာဖြစ်လာပြီးတော့သူ့ကြောင့်လူတော်များများပြောနေတာကျွန်မသိရယ်။ဒါပေမဲ့ပြီးတော့လည်းပြီးသွားတာပဲလို့ထင်တယ်။လူဝေးတာကိုတိတ်ပြီးတော့ give site ကြပါဦး
။ရုရှားနိုင်ငံမှာတော့ဒီကိစ္စအာယုံပို site တာကိုတွေ့ရတယ်လို့ Donald Trump ကိုထောက်ခံသူလည်းပုံများပါတယ်။ Michael ကတော့ American တွေကပဲ Trump ကိုရွေးတာပဲအခုပဲဒီဆုံးဖြတ်ချက်ကိုပြန်ပြောင်းခြင်းနဲ့ဆိုတော့မှားတာပေါ့လို့ပြောပါတယ်။Andre Kotunov ကတော့ American နဲ့ Russia တို့မဟာဗျူဟာရပြိုင်ဘက်တွေဖြစ်ကောင်းဖြစ်မယ်။ဒါပေမဲ့ဒါဟာ American ရဲ့နိုင်ငံရေးပြဿနာကိုလူလူလားလား Russia တို့မြင်ကျင်တယ်လို့တော့မဆိုလိုနိုင်ကြောင်းလည်းပြောပါတယ်။
The only US president who can fix problems with Moscow is a strong US president. ရုရှားနဲ့ရှိတဲ့ပြဿနာတွေကိုပြေလည်စေဖို့လုပ်နိုင်တဲ့အခါခိုင်မာအားကောင်းတဲ့အမေရိကန်သမ္မတပါအခုထရမ့်ကတရားစွဲဆိုခံရဖို့စုံစမ်းစစ်ဆေးခံရလို့သူ့ကိုအားနည်းစေပါတယ
်အီဂျစ်နိုင်ငံသားဆမဲဂူနီယမ်ကတော့ထရမ့်အပေါ်စစ်ဆေးချက်တွေကိုအီဂျစ်ကသူ့ရဲ့ခေါင်းဆောင်တွေနဲ့နှိုင်းယှဉ်ပြီးမြည်နေပါတယ်
وموضوع الانتخابات ده مصلحه شخصيه ان هو بيدور على فساد فذكر يعني ذكر
تو بوغو يي جو ميا دوت بي تو سينزا نيدا با تو ادوي اتوكو يا مي سو تچا لو ري چا ساو مو ري كو تو لايك فور ني ما بي
تا افريكا نايغان جوهانسبرغ ميو ما رو دي كيسا ابو تبودا كوي بيا مو ري شي ني با ري تا افريكا تو شون غوان غا ترامب كو تمرا يارو غا ٹھوب بي بو اچاو ممين بو لو بيو بي مي تا افريكا دا مايسا غا رو تمرا ترامب ها امريكان نايغان ادوي اكاونت تكو ما ملوب بي دا چاو ٹھوب بي تين نه لو لے ٹھي مي ني با ري تمرا كو تيا سوي سوي لو نغان سين ها 2020 كو نيت دي لا اتو دو جا ري اتي پيجي ناي ما مو ہوتا چاو امريكان نايغان يي الہ بيو تكو چين سي كو گبا تووان غا لو ري سيت وين دزا ساو جي بو اخوين يا ني اوما پھي چاو ما کمیا
VOA American သံကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုနားဆင်ကြရပါမယ်။တောင်ကိုရီးယားနဲ့မြန်မာဆက်ဆံရေးဟာစီးပွားရေးအပါအဝင်ကဏ္ဍပေါင်းစုံမှာတိုးမြင့်လာနေပါတယ်။ဒါ့ပြင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုတော့အထောက်အကူပြုမှာမဟုတ်ဘူးလို့ကိုရီးယားကျွန်းဆွယ်နဲ့မြန်မာဆက်ဆံရေးကျွမ်းကျင်သူ American ပမုခတူကပြောပါတယ်။တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာကျင်းပနေတဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာနိုဝင်ဘာလ26ရက်နေ့မနေ့ကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်ဆူဂျီဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့နှစ်နိုင်ငံဆက်ဆံရေးတည်ထောင်တွေ့ဆုံဆွေးနွေးခဲ့ပါတယ်။မဲအင်ဂျင်နိုင်ငံအသေးစိတ်ကိုဆက်ပြီးတင်ပြမှာပါ
။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲမှာနှစ်နိုင်ငံဆက်ဆံရေးတိုးတက်ခိုင်မာမှုရှိရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့အထက်မှာမကြသေးမီကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တောင်ကိုရီးယားသမ္မတခီးစဉ်အတွင်းနှစ်နိုင်ငံကြားသဘောတူခဲ့တဲ့ကိစ္စရပ်တွေအကောင့်ထည့်ဖော်ရမှာတိုးတက်မှုတွေရှိနေတဲ့အကြောင်းပြောသွားပါရစေ။ဒါ့အပြင်ပညာရေးစိုက်ပျိုးရေးနဲ့ရေလုံငန်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအပါအဝင်ဖွံ့ဖြိုးရေးကဏ္ဍတွေမှာအကျိုးတူပူးပေါင်းဆောင်ရွက်ရေးတိုးမြင့်ဖို့ကိစ္စရပ်တွေကိုဒေါက်ဆန်းစုကြည်ကအဓိကဆွေးနွေးသွားပါရစေ။အလားတူသမရမွန်ဂျေအင်းကလည်းစက်တင်ဘာလကမြန်မာနိုင်ငံကိုလာခဲ့တဲ့သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးရေးအစီအစဉ်နဲ့သူ့အစိုးရရဲ့တောင်ပိုင်းဒေသမူဝါဒသစ်နှစ်ခုလုံးဟာပြည်သူတွေငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်အဓိကတန်ဖိုးတွေကိုအတူတကွထိမ့်သိမ်းစောင့်ရှောက်ထားတာဖြစ်ကြောင်းပြောဆိုခဲ့တဲ့အချက်ကိုပဲအဓိကထားပြီးထပ်မံအလေးပေးဆွေးနွေးသွားပါတယ်။ခေါင်းဆောင်နှစ်ဦးတည်ထောင်တွေ့ဆုံပြီးတဲ့နောက်ငါးလုံငန်းဆိုင်ရာပူပေါင်းဆောင်ရွက်မှုအသက်မွေးဝမ်းကြောင်းဆိုင်ရာတင်ဒန်းများပူပေါင်းဆောင်ရွက်မှုနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကဏ္ဍပူပေါင်းဆောင်ရွက်မှုစတဲ့နားလည်မှုစာကျွန်းလွှာ၃ခုကိုသက်ဆိုင်ရာဝန်ကြီးတွေကအတိအတိလက်မှတ်ရေးထိုးခဲ့ကြပါတယ်။အခုလိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရလက်ထက်မှာတောင်ကိုရီးယားဘက်ကဆက်ဆံရေးတိုးမြင့်လာတာရှိပေမဲ့မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲရေးအတွက်အထောက်အကူပြုမှာမဟုတ်ဘူးလို့ကိုရီးယားကျွန်းဆွယ်အရေးအပါအဝင်မြန်မာအရေးကိုနှစ်ပေါင်းများစွာလေ့လာဆောင်ကြည့်ခဲ့သူအမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်ဂုံတူးဆောင်ပါမော့ခဒေးဗစ်စတိုင်းဘတ်က VOA ကိုပြောပါတယ
်။ Myanmar does hope to diversify its assistance.It's getting, of course, the China Belt and Road, but also it's getting a good bit of assistance.
မြန်မာနိုင်ငံအနေနဲ့သူ့အတွက်ကူညီတွေကိုတနေရာတဲကမဟုတ်ပဲနေရာမျိုးမျိုးကရဖို့မျှော်လင့်ထားတာပါ။တရုတ်ရဲ့ရဝန်းတစ်ခုလမ်းမတစ်ခုစီမံကိန်းကနေအကူအညီရနေတယ်လို့ဂျပန်စီကလည်းစက်မှုစုံနဲ့တခြားအကူအညီတွေပါဝင်မြန်မာနဲ့စီးပွားရေးအရဆက်ဆံရေးကောင်းကောင်းရှိထားပါတယ်။ကိုရီးယားအတွက်လည်းဒီလိုမျိုးလုပ်မယ်ဆိုရင်အလွန်ကောင်းပါတယ်။ဒါပေမဲ့မြန်မာနဲ့ပတ်သက်ရင်တရုတ်နဲ့ဂျပန်ကိုကိုရီးယားကရှင်းလို့မရသေးပါဘူး။သူတို့တွေလည်းအရာကအဓိကယူရချက်မဟုတ်ပါဘူး။ကိုရီးယားရဲ့ညီမန်းချက်ကစည်းကွက်တိုးချဲ့ဖို့နဲ့ဆက်ဆံရေးကောင်းမွန်ဖို့တရားစီရေးပဲဖြစ်ပါတယ်။ဒါပြင်ကိုရီးယားနဲ့နှိုင်းယှဉ်ရင်မြန်မာမှာလူထုမကတက်တာတဲ့အတွက်ယင်းနှိမ့်နယ်မှုတွေလည်းနောက်ပိုင်းမှာပါလာပါလိမ့်မယ်။ဒါပေမဲ့ကိုရီးယားရဲ့ဆက်ဆံရေးဟာမြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုတော့အကူအညီပေးမှာမဟုတ်ပါဘူး
။သမ္မတမွန်ဂျေအင်းအစိုးရလက်ထက်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးကိုအမေရိကန်၊ဂျပန်၊တရုတ်တို့နဲ့အပြိုင်အားကောင်းအောင်အလေးပေးတိုးချဲ့လာတယ်ဆိုပေမဲ့လက်ရှိအချိန်မှာတောင်ကိုရီးယားနဲ့ဂျပန်ဆက်ဆံရေးတင်းမာမှုဟာဒေတာလုံးုံရေးကို NDA ဖြစ်စေနိုင်တယ်လို့ပါမော့ခစတိုင်းဘတ်ကပြောပါတယ
် The value to Korea to improve its relations with ASEAN and with Myanmar in particular is very important
တမရမူးနဲ့သူအစိုးရတွေမြန်မာပါဝင်အာဆီယံနဲ့ဆက်ဆံရေးထိုးထွက်ဖို့တကယ်ကိုအရေးကြီးအလေးထားတဲ့ကိစ္စဖြစ်ပါတယ်တောင်ကိုရီးယားအနေနဲ့အမေရိကန်တရုတ်ဂျပန်တို့နဲ့သူတို့ဆက်ဆံရေးအလေးထားသလိုမျိုးပေါ့ဒါပေမဲ့အခုချိန်မှာဂျပန်နဲ့တောင်ကိုရီးယားဆက်ဆံရေးကအရန်ကိုဆိုးနေပါတယ် ာရှအရှေ့မြောက်ပိုင်းမှာအဓိကအရေးပါတဲ့မာမိနိုင်ငံကြားမပြေမလည်ဖြစ်နေတာကိုအမေရိကန်ပြည်တော်စုကအလွန်ပဲစိုးရိမ်ပါတယ်။တနိုင်ငံကြားညှင်းပွားမှုဟာဒေသတစ်ခုလုံးလုံခြုံရေးအတွက်အလွန်အန္တရာယ်ကြီးပါတယ
်။နိုဝင်ဘာလ25ရက်နေ့နဲ့26ရက်နေ့ကကျင်းပခဲ့တဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲဟာလွန်ခဲ့တဲ့1989ခုနှစ်ကစတင်ခဲ့တဲ့အာဆီယံနဲ့ကိုရီးယားသမ္မတနိုင်ငံကြားဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်လည်းဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့သူ့ရဲ့၄ရက်ကြာတောင်ကိုရီးယားခီးစဉ်အတွင်းဒီကနေ့မှာတောင်ကိုရီးယားရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံဖို့ရှိပါတယ်ရှင်
။မအင်ဂျင်နိုင်တင်ပြသွားတာပါ။အခုတော့အရှိတောင်အရှာကစီဂိမ်းအားကစားသတင်းလွှာတရက်ကိုနားဆင်ရပါမယ်။အချိန်30မြောက်အရှိတောင်အရှာအားကစားပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာ U22 ဘောလုံးအသင်းဟာနိုဘလ29ရက်နေ့ဗုဒ္ဓဟူးနေ့မှာတော့အင်ရှင်ဖိလစ်ပိုင်အသင်းနဲ့ကစားရမှာဖြစ်ပါတယ်။ဖိလစ်ပိုင်ကအင်ရှင်ဖြစ်တာအပြင်ခန္ဓာကိုယ်ကြိုက်ခံမှုပိုင်းမှာလည်းပိုပြီးအားကောင်းလာကြောင်းမြန်မာအသင်းခက်ခက်ခဲခဲကစားရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဖိလစ်ပိုင်နဲ့မြန်မာအသင်းပေါ်တုံ့တက်ချက်အခုနှစ်စီဂိမ်းပြိုင်ပွဲမှာမြန်မာအသင်းရဲ့အလားအလာတွေနဲ့ပတ်သက်ပြီးကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့2019အရှေ့တောင်အာရှအားကစားပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုပြီးခဲ့တဲ့တနင်္လာနေ့ကစတင်လိုက်ပြီးဒီကနေ့မှာတော့မြန်မာအသင်းဟာအုပ်စုဒုတိယပွဲစဉ်ဖြစ်တဲ့အင်ရှင်ဖိလစ်ပိုင်နဲ့ကစားအောင်မှာဖြစ်ပါတယ်တနင်္လာနေ့ကအဖွင့်ပွဲစဉ်မှာတော့မြန်မာအသင်းဟာမလေးရှားနဲ့တကူစီတီးကြထားပါတယ်အိပ်ပွဲမှာမြန်မာကဥဆောင်ကိုတွင်းခဲ့ပေမဲ့နောက်တန်းအမားကြောင့်ဂိုးပြန်ပေးခဲ့ရပြီးတော့တည်ဖြစ်ခဲ့တာပါမလေးရှားနဲ့ပွဲမှာမြန်မာအသင်းရဲ့ကစားပုံနဲ့ပတ်သက်ပြီးတော့အောက်စားကလောင်ရှင်ကိုစော်မျိုးတန်းကတော့အခုလိုသုံးသပ်ပါတယ
်ကျွန်တော်မြန်မာအသင်းရဲ့အိပ်ပွဲမှာတော်တော်လေးအမားများခဲ့တယ်လို့ပဲပြောရမှာပေါ့ဆရာရင်ကံကောင်းလို့သာတည်တမတ်ရခဲ့တဲ့အနေထားလို့ပြောရမှာပေါ့ဘာလို့လဲဆိုပေးလိုက်ရတဲ့ချီပါကူးကိုကြည့်ပြဘလို့မှမဖြစ်တဲ့အမားနေပေးလိုက်ရတာလေနောက်ဒီတိုက်စစ်ပေါ့တိုက်စစ်ပိုင်းကလည်းဟိုပနရီအေရီယာထဲမှာအပိုင်ရတဲ့ဂိုးတော်မှပဲဂိုးဖြစ်အောင်မဖန်တီးနိုင်တဲ့အနေအထားမျိုးတွေရှိခဲ့တယ်လေတော်တော်လေးအားနည်းတယ်တိုက်စစ်ပိုင်းကဂိုးသွင်းမတည်ကြဘူးကွင်းလဲရလည်းဖြတ်ထုတ်မှုအပိုင်မှာအားနည်းတယ်ပေါ့ဗျာ
အုပ်စုအဖွဲ့ပွဲစဉ်မှာမြန်မာကမလေးရှားနဲ့တည်ကြခဲ့သလိုအင်ရှင်ဖိလစ်ပိုင်ကလည်းကမ္ဘောဒီးယားနဲ့တကိုးစီတည်ဖြစ်ထားလို့ဒီအုပ်စုမှာမြန်မာဖိလစ်ပိုင်မလေးရှားနဲ့ကမ္ဘောဒီးယားတို့တမက်စီတူးနေပါတယ်ဒါကြောင့်အုပ်စုကနေနောက်တစ်ဆင့်တက်နိုင်ဖို့အတွက်ဒုတိယဖွဲ့စဉ်မှာနှစ်သင်းစလုံးအနိုင်ရဖို့အရေးကြီးနေပါတယ်။ဖိလစ်ပိုင်ကိုသူ့မြေသူ့ရေသူ့ပြည်သက်ရှေ့မှာကစားမှာဖြစ်တဲ့အတွက်ဒီပွဲဟာပထမပွဲထက်တော့ပိုပြီးတော့ခက်ခဲမှာတော့သိကြတယ်လို့ဆိုရမှာပါ။ဆိုတော့မြန်မာအသင်းအနေနဲ့ဖိလစ်ပိုင်ကိုအနိုင်ရဖို့အတွက်ဘာတွေလုပ်ဖို့လိုအပ်ပြီးဒီပွဲဘောကူဇော်မျိုးတန်ကရောဘယ်လိုခံမှန်းပါသလဲ
။မလေးရှားနဲ့ရှင်လို့ရှိရင်အခုကစားမယ့်ဖိလစ်ပိုင်ကပိုပြီးတော့မြန်တယ်ပိုပြီးတော့တွန်းတွန်းတိုက်တိုက်နဲ့ကစားနိုင်လွမ်းရှိတယ်။နောက်အရေးကြီးဆုံးအချက်ကဖိလစ်ပိုင်ကအေရီယာအပြင်ကနေကန်သွင်းတဲ့ကန်သွင်းချက်တွေကတော်တော်လေးအားကောင်းနေကြ။သူကဖိလစ်ပိုင်နဲ့ပွဲမှာအနိုင်ရကျင်တယ်ဆိုလို့ရှိရင်တော့နီးပြအနေနဲ့ခံစစ်နဲ့ကွင်းလယ်မှာဘောလုံးကိုထိမ်းပြီးကစားတဲ့နီးပြကလည်းသူတင်ကိုတင်ဖွင့်ကစားပြီးတော့သူတကိုသွင်းကိုနှစ်ကိုရအောင်သွင်းမယ်ဆိုတဲ့ဘယူဟာနဲ့ပွဲထွက်မှာပဲအနိုင်ရဖို့အတွက်အလားအလာရှိတယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်တယ်
မြန်မာအသင်းဟာအုပ်စုအေမှာအင်ရှင်ဖိလစ်ပိုင်မလေးရှားကမ်ဘောဒီးယားတီမောလက်စတီအသင်းတို့နဲ့တအုပ်စုတဲ့ကြနေပြီးတော့လာမယ့်နိုဝင်ဘာ29ရက်နေ့မှာတော့တီမောလက်စတီဒီဇင်ဘာ2ရက်နေ့မှာတော့ကမ်ဘောဒီးယားအသင်းအနေနဲ့ကစားမှာဖြစ်ပါတယ်။2013ခုနှစ်ကမြန်မာနိုင်ငံမှာကျင်းပတဲ့28ကြိမ်မြောက်စီးဂိမ်းမှာမြန်မာအသင်းဟာအုပ်စုကနေထွက်ခဲ့ရပေမဲ့2015ခုနှစ်မှာဖိုင်နယ်အထိတက်နိုင်ခဲ့သလိုပြီးခဲ့တဲ့2019မှာလည်းစီမီဖိုင်နယ်အထိတက်ခဲ့ပါတယ်။ဆိုတော့အခုနဲ့စီးဂိမ်းမှာရောမြန်မာအသင်းရဲ့အလားအလာဘလို့ရှိနိုင်ပါလေဒီပေါ်မှာတော့ကုဇော်မျိုးစံက
ဒီနှစ်စီဂိမ်းပြိုင်ပွဲဝင်မြန်မာဘောလုံးအသင်းရဲ့အလားအလာကိုပြောရမယ်ဆိုလို့ရှိရင်တော့တိတ်တော့မလွယ်လှဘူးလို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါဖိလစ်ပိုင်ရဲ့ပွဲကိုလည်းဟိုအသေးအံကစားရမယ်နောက်တစ်ခုကဖိလစ်ပိုင်ကအင်ရှင်များအင်ရှင်ဖြစ်တဲ့အပြင်ကျွန်တော်ကအထက်မှာပြောခဲ့သလိုပဲမြန်မာအသင်းနဲ့နှိုင်းရှင်လို့ရှိရင်သူတို့မှအားသာချက်တွေအများကြီးရှိတယ်ဆိုတော့ဒီနှစ်စီဂိမ်းပြိုင်ပွဲဝင်မြန်မာ U22 အသင်းရဲ့အလားအလာကဟိုပြီးခဲ့တဲ့နှစ်ကလိုရလမျိုးပြန်ရဖို့ဖြစ်နိုင်ချေတော်တော်လေးနည်းတယ်လို့ကျွန်တော်တို့အဲ့လိုပဲသုံးသပ်ချင်ပါတယ
်။တစ်ချိန်ကအာရှမှာရှမ်းရှမ်းတောက်အောင်မြင်ခဲ့တဲ့မြန်မာဘောလုံးအသင်းဟာအာရှအစားပြိုင်ပွဲမှာရွှေစိတ်နှစ်ချိန်ရခဲ့သလိုအရှိတောင်အာရှမှာလည်း1965မှာထိုင်းနဲ့ဖူးတွဲတဲ့ချိန်အပါအဝင်1969 69 81နဲ့83ခုနှစ်တွေမှာ၅ချိန်ဆက်တိုက်အနိုင်ရခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းနောက်ဆုံးချိန်ရွှေစိတ်ရခဲ့တာက1983ခုနှစ်ကဖြစ်တဲ့အတွက်အခုဆိုရင်မြန်မာဘောလုံးအသင်းရှင်းတော်အရှအောက်စားပြိုင်ပွဲမှာရွှေစိတ်မရတာဟာနှစ်40ကျော်လာခဲ့ပါပြီမြန်မာ U22 အသင်းအနေနဲ့ဒီတစ်ချိန်မှာပြိုင်ပွဲတွေမျှော်လင့်နေတဲ့ရွှေစိတ်ကိုယူနိုင်မလားဆိုတာကတော့ ရင်ခုန်သွားတဲ့ပဲစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
CG ပြိုင်ပွဲဝင်နေတဲ့ U22 မြန်မာအသင်းရဲ့အလားအလာနဲ့သုံးသက်ချက်တွေကိုကိုရန်နိုင်ကတင်ပြပေးသွားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်မတွေကိုမူရင်းအပေါ်မပြတ်မတ်ဤတန့်စင်ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
မြန်မာစစ်တပ်ရဲ့ကုမ္ပဏီတွေကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့နဲ့ဆိုရဲခေါင်းစဉ်နဲ့ရန်ဟီလီနဲ့ Isabel Dot တို့ရေးသားထားတဲ့ဆောင်မကို aljazeera.com မှာဖတ်ရပါတယ်မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့စီးပွားရေးလောက်ကိုင်းနေတာကစစ်တပ်ရဲ့ဩဇာကြီးအောင်လို့အားပေးသလိုဖြစ်မယ်လို့ရေးသားထားတာပါ2016 NLD အစိုးရတက်လာချိန်အကောင်းမြင်တဲ့သဘောနဲ့နိုင်ငံတကာတိုင်းဝိုင်းကမြန်မာအပေါ်မှာချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးခဲ့တာဟာအချိန်ဆောသွားတယ်လို့သတိပေးခဲ့သူတွေလည်းရှိတယ်လို့យေတာထားပါတယ်။နိုင်ငံတကာတိုင်းဝိုင်းနေနဲ့အထူးသဖြင့်မြန်မာနိုင်ငံစီးပွားရေးဥပိုင် Limited MEHL နဲ့မြန်မာစီးပွားရေး Corporation MEC တို့လိုမြန်မာစစ်တပ်နဲ့ဆက်စပ်နေတဲ့မြန်မာစစ်တပ်ပိုင်းနဲ့ကုမ္ပဏီတွေအားလုံးကိုပြစ်မှတ်ထားပြီးတော့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေချမှတ်ရမှာလို့တိုက်တွန်းយေတာထားပါတယ်။ရွှေကြော်ရရခိုင်ပြည်နယ်တွင်းကနေထွက်ပြေးရတဲ့ဖြစ်ရမှာမြန်မာစစ်တပ်ကြီးကဲတွေကိုလူမျိုးတုံးတပ်ဖြတ်မှုလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုတွေနဲ့အပြစ်ရှိတဲ့အကြောင်းနိုင်ငံတကာကဆွဆွဲထားရလဲဖြစ်တယ်လို့យေတာထားပါတယ်။တန်ခဲပိတ်ဆို့မှုတွေဖယ်ရှားလိုက်ခြင်းကစစ်တပ်ကိုဖိအားပေးနိုင်မှုညော့သွားစီတယ်လို့လည်းဆိုပါတယ်။ဗန်လုပ်ငန်းခီးသွားလုပ်ငန်းသေယူပို့ဆောင်ရေးစက်ရုံတွေနဲ့ဆက်သွယ်ရေးလုပ်ငန်းတွေကစစ်တပ်ပိုင်ကုမ္ပဏီတွေကို2016ထိတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားကြတယ်လို့လည်းយေတာထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်မှာစစ်တပ်ရဲ့အာဏာလွှမ်းခြုံနေသည်ရောအားလုံးမျောလင့်ထားတဲ့ပြောင်းလဲမှုမျိုးမြန်မာနိုင်ငံမှာပေါ်ဆောင်နိုင်မှာမဟုတ်သေးဘူးလို့လည်းយေတာထားပါတယ်။စစ်တပ်ကိုပဲတီးတန့်ပြစ်မှတ်ထားပြီးတော့စီးပွားရေးအရတန်ခတ်ပိတ်ဆို့မှုတွေနိုင်ငံတကာအသိုင်းအဝိုင်းကဆောင်ရွက်ဖို့အချိန်တန်ပြီးဆိုပြီးတော့လည်းយေတာထားတာကိုကောင်းထုတ်တင်ပြလိုက်ရပါတယ်ရှင်။မြန်မာစစ်တပ်ကိုဒေါန်ဆန်းစုကြည်ကရှုံချမှုမရှိတဲ့ပုံမှာကျမတို့ရဲ့ထင်မြင်ချက်တွေလွဲမှားနေတယ်ဆိုရဲကောင်းစင်တဲ့အပဂျီတူတာရေးသားထားတဲ့ဆောင်းပါးကိုတော့ economictimes.indiatimes.com မှာဖတ်ရပါတယ်။လူမျိုးတို့တက်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုမီးရှို့မှုတွေနဲ့ဆီယာဆွဲမှုတွေကျူးလွန်နေလို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်တပ်မတော်ကိုဒေါန်ဆန်းစုကြည်ကဘာလို့ရှုံချပြောဆိုခြင်းမရှိရလဲဆိုပြီးတော့မြန်မာနိုင်ငံရဲ့အကြောက်ဆွေးနေတိုင်းမိကုန်ထုတ်သူတွေရှိနေတယ်လို့ရေးသားထားပါတယ်။လူတိုင်းဟာအမားကိုတိကျိန်မှာပြင်ဆင်ခွင့်ရှိတယ်ဆိုတော့ဗုဒ္ဓတရားတော်ကိုလိုက်နာပြီးတော့ဒေါန်ဆန်းစုကြည်ကစစ်တပ်ကိုပုတ်ခတ်ရှုတ်ချခြင်းမရှိတာလို့အထောက်ပြထားပါတယ်။ဒေါန်ဆန်းစုကြည်ဟာကျင့်ဝတ်တိုက်ခါအရမှန်တဲ့ကိစ္စအဖြစ်ယူဆကြတဲ့တပ်မတော်ကိုထိတိုက်ရှုတ်ချခြင်းမရှိဘူးလို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကဝေဖန်နေကြတာပါ။ဒါပေမဲ့လေဒေါန်ဆန်းစုကြည်လက်ခံထားတဲ့ကျင့်ဝတ်တိုက်ခါအရမှန်တဲ့လောက်ရဲ့မှန်ကန်တဲ့နေလဲဆိုတာကအမုန်းတရားကိုအခြေခံတဲ့ထိတိုက်ရင်ဆိုင်ခြင်းမျိုးမဟုတ်ဘူးလို့ဆိုပါတယ်။2012ခုနှစ်တုန်းကလွှတ်တော်တဲ့ကိုဒေါ်ဆန်းစုကြည်ပထမဆုံးအကြိမ်ဝင်ရောက်ချိန်မှာတော့သူ့ကိုအချုပ်ကျနေစမှာသူနဲ့သူ့မိသားစုအပေါ်မှာနှိပ်စက်ခဲ့တဲ့တပ်မတော်အပေါ်မှာနာကျင်မှုမရှိဘူးလားစစ်သားတွေနဲ့ဘေးကျင်းရှင်ထိုင်ရတာစိတ်နှောက်ရှက်မဖြစ်ဘူးလားဆိုပြီးတော့ဒီနေ့တော့တွေကမေးခဲ့ကြပါတယ်နာကျင်ရမရှိပါဘူးဒီလိုဘေးကျင်းရှင်တူတူထိုင်ရတာကျင်းနေပါတယ်လို့ဒေါ်ဆန်းစုကြည်ပြောသွားတာကိုမှတ်မှတ်သားသားကိုကဟေးတာထားပါတယ်ဒါဟာပေါ့ပေါ့တန်တန်ဖြေခဲ့တာမဟုတ်ဘူးလို့ဆောင်းမရှင်ကဆိုပါတယ်တရဝါအလုံးပေါ်မှာတူသောမြစ်တာထားရမယ်ဆိုတော့ဗုဒ္ဓဘာသာရဲ့အစိုးအရစစ်တပ်ရဲ့ဆိုးရွားရဲ့လုပ်ရက်တွေကိုမကြိုက်ပေမဲ့လည်းသူတို့ကိုယ်မားကိုတိပြီးတော့ပြန်ပြင်ခွင့်ရှိတဲ့အချက်ကိုရှေးရှုမျှော်လင့်တာကဒေါန်ဆန်းစုကြည်ရဲ့ကိုယ်ပိုင်ယုံကြည်ချက်ပဲဖြစ်တယ်လို့យေတာထားပါတယ်။မတရားအကြမ်းဖက်လုပ်ရက်တွေလူခွင်ချိုးဖောက်မှုတွေကိုရှုတ်ချပြီးတော့တရားဥပဒေအရမျှတမှုပေါ်ဆောင်ဖို့ဒေါန်ဆန်းစုကြည်ကအမြဲတစေပြောဆိုနေတတ်တယ်လို့လည်းយေတာထားပါတယ်။တိုင်မလေဒီလိုဆိုးရတဲ့စစ်တရဲ့လောရတွေကိုပဲသူကဝေဖန်တာဖြစ်ပြီးတော့တစ်ချိန်ချိန်မှာကို့အမားကိုကိုတိပြီးတော့အမှန်ပြင်နိုင်တဲ့စစ်တပ်အပေါ်မှာဝေဖန်တာတော့မဟုတ်ဘူးလို့យေတာထားပါတယ်။ဒေါန်ဆန်းစစ်ကြီးကိုဝေဖန်တာကအခုချိန်မှာခက်ဆားနေတဲ့အရာတစ်ခုဖြစ်တယ်ဆိုပြီးတော့လည်းဆိုပါတယ်။တိုင်မလေအမှန်တကယ်ကတော့ဒေါန်ဆန်းစစ်ကြီးဟာကျမတို့ဘလို့တွေးရမှန်းတောင်မသိအောင်လို့ရှားပါလို့နဲ့တရားဓမ္မအတွေးခေါ်တဲ့နိုင်ငံရေးသမားတယောက်ဖြစ်တယ်ဆိုပြီးတော့ဆောင်းပါးရှင်ကយေတာထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော့ရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ဗိုလ်ဒုနဲ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိတင်ဆက်ပေးနေပါတယ်။ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 32 40 48 2အပြင် line line meter 190 kHz 1905 ကပါတိုးချက်ထုတ်လွှင့်နေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရကဏ္ဍမှာအခုလိုကြားရပါမယ်
။ပညာရေးစနစ်မှာဒီ library ကအရေးကြီးတယ်။ဒီ library ကိုကျွန်တော်တိကျအသုံးချနိုင်မယ်ဆိုရင်တော့ဒီပုံမှုကောင်းမွန်တဲ့ဒီပညာကို
library network ကိုတည်ထောင်သူတယောက်ရဲ့ယုံကြည်ရကဏ္ဍကိုမကြခင်နားဆင်ကြရပါမယ်။အခုတော့အရင်ဆုံးကိုသားညုံတင်ဆက်တဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာမြန်မာနိုင်ငံက ICJ မှာတရားစွဲထားတာကိုနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကိုယ်တိုင်တွားရောက်ခုခံကာကွယ်မဲ့ကိစ္စအပေါ်ဆွေးနွေးထားတာတွေကိုနားဆင်ကြရပါမယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဓာတ်ရိုက်လီလိုင်းအစီအစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံတိုင်ပင်ခံဦးဆောင်ကင်တွေ့မဲ့ ICJ ခီးကိစ္စပါ။မြန်မာနိုင်ငံဟာလူမျိုးတုံးတုတ်တင်မှုတာစီနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့ ICJ အပြည့်ဆိုင်ရာနိုင်ငံတကာတရားရုံးမှာဆွဲဆူထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တော်ဖြစ်ရှင်မဲ့ဆိုပြီးတော့ဆွဲကထုတ်ပြန်ပါလေလူခွင့်ရေးဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးကနိုင်ငံတကာရဲ့စံထားစရာဖြစ်ခဲ့ရတဲ့ဒေါက်ဆန်းစုကြည်ကိုယ်တိုင်ကဒီအမှုကိုဦးဆောင်ကင်တွယ်မယ်ဆိုတဲ့အပေါ်မှာရရှိနေပြီကဘလူးယူစပါလေကျွန်တော်တို့သုံးသပ်ဆွေးနွေးမှာပါ။နောက်မြန်မာနိုင်ငံဘက်ကတကယ်ခုခံပြင်းထန်မှာမလားဘာလို့သတိထားကြလဲကျွန်တော်ပြောပါရစေ။အဓိကပြည်နယ်ပေါ်ရှိပြည်ပုဂ္ဂိုလ်နဲ့ဥပိ္ပခေါ်ထားပါလေ။ပါတူကတော့ Inter News အဖွဲ့ကြီးရဲ့သတင်းပညာရေးဆိုင်ရာချန်ပီဦးစိန်ဝင်းကိုစိန်ဝင်းဖြစ်ပါလေဗျာ။လေးလိုက်ပေါ်မှာရှိပါလေ။နောက်တူကတော့ဒီလူခွင့်ရေးနဲ့နိုင်ငံရေးဆိုင်ရာဒီလေးလာရေးဆောင်ပါတွေသုံးသပ်ရေးသားသူဖြစ်တဲ့ကိုမှုသစ်နှစ်ဦးစလုံးလေးလိုက်ပေါ်မှာရှိပါလေခင်ဗျာ။ကျွန်တော်အရင်ဆုံးကိုစိန်ဝင်းကိုဖိတ်ခေါ်ချင်ပါလေခင်ဗျာ။ကိုစိန်ဝင်းကြားရမယ်ထင်ပါလေ။ကျွန်တော်ပြောလို့ပါပဲဒူဒေါန်ဆန်းစုကြည်ကဒီ the hate ဒီ ICJ ကိုသွားမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ we stand with you ဆိုပြီးတော့တော်လေးကြိုဆိုကြတဲ့အင်အားစုတွေတော်များလည်းတွေ့ရပါတယ်။ဒါပြင်တစ်ဖက်မှာဒေါန်ဆန်းစုကြည်သွားတာဟာမကောင်းဘူးဆိုပြီးတော့ကန့်ကွက်တာတွေလည်းရှိပါတယ်။ဒါပေမဲ့ဒေါန်ဆန်းစုကြည်သွားတာကခေါင်းဝင်ခံတယ်ဆိုပြီးတော့လည်းဝေဖန်တာတွေလည်းရှိနေပါတယ်အမျိုးမျိုးပေါ့နော်။အဲ့တော့ဒီတုံ့ပြန်ချက်တွေတန်းပတ်သက်လို့ပါခြုံပြီးတော့ကိုစင်ဝင်ပါများပြောလိုပါတယ်ခင်ဗျာ။ဒေါန်ဆန်းစုကြည်သွားပြီးဥဆောင်တာတကယ်ပဲဟန်ကြပါမလား။
ပထမဆုံးတော့ဒီ ICJ အမှုဟိုဖြစ်လာတဲ့ဒီလိုမျိုးတရားရင်ဆိုင်မယ်ဆိုတော့ကောင်းတဲ့အချက်ကတော့ဒီမှာဘာတွေဖြစ်ခဲ့လဲဆိုတဲ့ဟာကိုကျွန်တော်တို့ပို့ပြီးတော့အသေးစိတ်တီးခွင့်ရလာလိမ့်မယ်လို့ပြောနေတယ်နော်ကျွန်တော်တို့ဒါတက္ကပါလုံးပေါ့လေတီးခွင့်ရလာလိမ့်မယ်လို့ပြောနေတယ်ဒေါက်ဆန်းစုကြည်ကသွားမယ်ဆိုတဲ့အခါကျတော့သူကဘယ်ဟာနဲ့သွားမှာလဲပေါ့သူကဒီအားရရမဟုတ်ခဲ့မဟုတ်ပါဘူးပေါ့နော်ဒီsecurity cleaning လောက်တာလည်းမရှိပါဘူးဟိုဒါမှမဟုတ်ငင်းမှာပဲဆိုရင်တော့လေအဲပြဿနာရှိတာပေါ့လေဟိုအဲ့လိုမဟုတ်ဘဲနဲ့အမှန်တရားအတွက်ကိုအာဟိုတွားရှင်းဆိုင်မယ်အဲ့ဒါမျိုးဆိုရင်တော့ဓမ္မကောင်းတဲ့ဟာဖြစ်လာမှာပေါ့နော်ဒီမှာကအဲဒီမှာကဘာဖြစ်လဲဆိုတော့ဒွန်ဆန်းစုကြည်ကျွန်တော်ဟိုသမီးအဖြစ်တာပေါ့တကယ်ဟုတ်တည်လားပေါ့နော်ဟိုဘာဖြစ်လို့လဲဆိုတော့သူတောက်လျှောက်ပြောနေခဲ့တဲ့အဲစကားတွေကိုပြန်ပြီးတော့ကောက်ရတဲ့အခါကျတော့အချိန်မှန်ကိုသူမတိပဲနဲ့ဒါမျိုးတွေဖြစ်မယ်လို့သူမထင်ဘူး။နောက်ပြီးတော့သူ့မှာသူကဘာချင်းကမှုကမယုံဘူးပေါ့ဒါတွေကလည်းလျှောက်ပြောနေတာဟာလာငါနိုင်ငံဟိုသူများတွေကနိုင်ငံတခြားနိုင်ငံတွေကတိုက်ခိုက်ခြင်းလို့ဒါမှမဟုတ်လို့ရှိရင်ငါ့ကိုတိုက်ခိုက်ခြင်းလို့စသဖြင့်ပေါ့နော်အဲ့လိုမျိုးဟိုတန်တရားအမြင်နဲ့ပဲတနည်းအမြင်ထားတာပြဿနာမဟုတ်ဘူးသူကအဲ့ဒါကိုဟိုနားထောင်ဖို့ကိုတောင်အချိန်မပေးတာအာဘာဖြစ်လို့လဲဆိုတော့ဒီဟာနဲ့ပတ်သက်လို့နိုင်ငံတကာပြောလို့ရှိရင်သူဟိုအင်မတန်မှအကဲဆက်ပြီးတော့တုံ့ပြန်တာတွေဟာလာရင်းဒီကိစ္စလို့ဘာလို့ဒါမျိုးတွေအများကြီးတွေ့ရတဲ့ခါကျတော့အချိန်မှန်ကိုသူမသိဘူးလို့အမမဟိမသိတင်တာနဲ့ပဲဟိုမသိသွားတာလားပေါ့နော်အဲ့ဒါမျိုးတွေအဲ့တော့ကျွန်တော်ကတော့ဒီလိုမျိုးတရားညင်ဆိုင်မှုကနေပြီးတော့ဟိုဒေါက်တာကြီးကဘယ်လိုဖြစ်တာလဲအဲ ပြီးတော့ဒီအမှုတွေအားကိုဘယ်လိုဖြစ်တာလဲဒီလိုမျိုးပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့အများအများဖြစ်ခဲ့တာတကယ်ကျွန်တော်တို့တမိုင်းမှာလူတမိုင်းမှာကိုကြီးမားတဲ့အမဲဆက်ကြီးပေါ့နော်အဲ့ဒီဟာနောက်ပြီးဒါမျိုးတွေနောက်ဘယ်တော့အခါမှမဖြစ်အောင်ကျွန်တော်တို့လူအဖွဲ့အစည်းကလည်းစောင့်ရှောက်ခြင်းစိတ်တွေပေါ်လာအောင်ဆိုတဲ့ဟာမျိုးဖြစ်တာပဲလို့ကျွန်တော်ပြောပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာမေးချင်တာကခုနကကိုစိန်ဝင်းကဒွန်ဆန်းစုကြည်တကယ်ပဲဒီအဖြစ်ပြက်တွေကိုတကယ်ပဲသိရလားဆိုရယ်တန်တရားပါเนาะဒါနဲ့ပတ်သက်လို့ကျွန်တော်မိကုန်းထုတ်ချင်တာကတက်မလော့ဘက်ကတော့တကယ်တမ်းပြောရင်သူတို့ကိုယ်တိုင်ပတ်သက်နေတော့ချက်လက်တီတော်များရှိပုံရပါတယ်ပြောရမယ်ဆိုရင်ဂူတာပြင်ကိစ္စကိုအခုပဲဒီနေ့ဆိုရင်ပဲတက်မလော့ခုံရုံကနေပြီးတော့စစ်ဆေးမှုတွေစတင်နေပြီပြောရရင်သူတို့တက်မလော့ဘက်ကလည်းပြောနေတာအချက်လက်အားဖြင့်ဒွန်ဆန်းစုကြည်ကိုပံ့ပိုးသွားမယ်ကူညီသွားမယ်ဆိုတဲ့ဟာမျိုးတွေပြောနေပါတယ်ခင်ဗျာဒွန်ဆန်းစုကြည်ဘက်ကရောတမရော ਨੇ ပူပေါင်းဆောင်ရွက်ပါမလားဒီအခြေအနေကိုဘယ်လိုမြင်ပါလဲခင်ဗျာတမရော ਨੇ အစိုးရဆက်ဆံရေး
တမရောဘက်ကဆိုရင်ဒီကိစ္စကြီးကကျွန်တော်သုံးသပ်ချက်ကတော့မပြီးသေးတဲ့ဟိုဆက်လမ်းကိုမပြီးသေးတဲ့လုပ်ချက်ကြီးတစ်ခုကိုဟိုသူတို့ဟိုလုပ်တယ်လို့ပဲမြင်ပါတယ်ဒါကအခုမှစတာဟုတ်ဘူးလေဒီဥနေမလက်ထိုက်တွေကနေပြီးတော့စလိုက်တဲ့ဟာအစဉ်ဆက်အူဒန်ရှိရခလာဘောလဘဂျိုခင်ညွန်းတို့အလာနေပြီးတော့အခုနောက်ပိုင်းကိုဆက်လာခဲ့တဲ့ဟာတဘောကတော့ဗျာဒီလူတွေကဒီတို့နိုင်ငံမဟုတ်ဘူးနိုင်ငံညာနေပြီးတော့ဝင်လာတာဆိုတဲ့ဟာအဲ့ဒါတွေကအရင်တော့ဘယ်လိုတောင်းဖြစ်လာတာနောက်ပိုင်းတဖြည်းဖြည်းရှုံးလာတယ်အဲ့ဒီယုံကြည်မှုက society ထဲမှာကျွန်တော်တို့လူ့အဖွဲ့အစည်းမှာရောဟောဒီယုံကြည်မှုကပြင်းလာတယ်ကျွန်တော်တို့ဟိုဒီဒီမိုကရေစီအရစုဆိုတဲ့လူတွေကဂျန်နီယာတွေမှာဒီမိုကရေစီစတိုင်နေဒီကိစ္စမှာတော့လုံးဝလာမရဘူးဒါကဟိုနိုင်ငံကျူးကျော်သူဆိုတဲ့ဟာတွေဖြစ်သွားပြီးတော့သူတို့ရဲ့ရည်တည်ချက်တွေကပြောင်းပြန်လန်ကုန်တာအဲ့ဒါမျိုးတွေဖြစ်တဲ့အခါကျတော့ဟောဒီဟာတွေကဟိုတမရောအနေနဲ့ရတယ်ခုနကလိုမျိုးပါဟို finish business ဆိုတဲ့ဟာမျိုးအတူရှိကြတယ်လို့ထင်တယ်ဒီလောက်ပမာဏများဒီလူတွေဒီလိုမနေနိုင်အောင်ဆိုပြီးတော့စီမံကိန်းဟိုဘော organize ဖြစ်ဖြစ်နဲ့လုံနိုင်တာကတာမန်လူမလုံနိုင်ဘူးသူကအဆန်းကြီးဟိုအာနာအဆန်းထက်တဲ့လူပဲလုံနိုင်တဲ့ဟာမျိုးပါလား
ဟုတ်ကဲ့ကျွန်တော်ဒီနေရာမေးချင်တာကဒွန်ဆန်းစုကြည်ကဒီအမှုကိစ္စမှာခုနကရှင်းနေရှိရတဲ့ကတော့သူကားထားပြီလို့ဆူရဘက်ကပြောပါတယ်စစ်တပ်နဲ့ပူပေါင်းဆောင်ရွက်မှုအခြေအနေရှိပါလားတကယ်ပဲပူပေါင်းဆောင်ရွက်နိုင်လားစစ်တပ်ကတော့ပြောတယ်သူတို့ကတော့ပူပေါင်းဆောင်မယ်ပြောပါတယ်
သူကကျွန်တော်ထင်တဲ့ဟိုပေါ့ international community ကိုလည်းငါရှင်းပြလိုက်ရင်လက်ခံလာလိမ့်မယ်ဆိုတဲ့ဟာမျိုးလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော်နောက်တစ်ဖက်မှာကျတော့ဒီပြည်တွင်းနိုင်ငံကြီးမှာကျတော့ဟုတ်ပြီငါရက်တည်ပေးမယ်မင်းတို့ငါ့ဟိုတာထောက်ခံလိုက်အဲ့ဒီဟာနဲ့तू ကအလံကံပြီးတော့တက်မှာပေါ့နော်အဲ့ဒါကလည်းဒီ ICG ဟာကတော့တစ်ဖက်မှာကျွန်တော်ထင်တယ် ICG ကိုဟိုပထမမမျှော်လင့်ခဲ့ဘူးလို့ထင်တယ်အများပြန်တော့ ICC လို့ဟာမျိုးပဲပေါ့နော်အာဒီဒီ process ကြီးကမဖြစ်နိုင်ပါဘူးဆိုတာနဲ့ပဲစခဲ့တာဒါပေမဲ့ ICG ရဲ့ဟာဟိုသူတို့ဟိုမကြေးမိကြဘူးမြန်မာပြည်မှာလည်းဒီနိုင်ငံကဥပဒေတွေလေ့လာတဲ့လူကမျိုးဆက်ပြတ်သွားတာပေါ့
ဟုတ်ကဲ့
အဲ့တော့ဆိုတော့ तू ကတော့ဟိုသူတက်ကင်းရတော့ဟိုနောက်တစ်မျိုးဖြစ်နေတာပေါ့
ဟုတ်ကဲ့ခင်ဗျာကိုစိန်ဝင်လီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်ကိုမှုသစ်ဖိတ်ခေါ်ကြပါလေကိုမှုသစ်ကိုတော့ကျွန်တော်တခုမေးချင်တာကအခုဒွန်ဆန်းစုကြည်သွားမှနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတဲမှာကောပြည်ပမြန်မာတွေကြားထဲမှာတော့ဒီ Western Wit အောင်ဆန်းစုကြည်ပေါ့နော်ဒွန်ဆန်းစုကြည်နဲ့တူသတားရက်ရက်တည်တယ်ဆိုတဲ့လှုပ်ရှားမှုတွေပေါ်လာတယ်။ဒါအပြင်ထောက်ခံပွဲတွေတချို့ဆိုအခုစကိုင်းမှာလုပ်နေပြီ။မန်လေးမှာလုပ်မယ်လို့သိရပါတယ်။အဲ့တော့ဒီထောက်ခံပွဲတွေဒီလိုလှုပ်တာတွေကတကယ်တမ်း ICG သွားမဲ့ကိစ္စမှာအကျိုးဖြစ်ရလားအကျိုးရှိရလားဘေးထွက်ဆိုးကျိုးတွေရှိနေလားကုမှုသက်ဘယ်လိုများသုံးသပ်မိပါလဲ။
အဲ့ဒါကတော့ကျွန်တော်မြင်တာပေါ့ကျွန်တော်မြင်တာဆိုတာကဒီဒေါန်ဆန်းစုကြည်ကဒီလူလူထောက်ခံမှုအရင်မြင်တယ်ပေါ့ဆိုတော့မြင်တဲ့ဟာကဒီကျွန်တော်ဒီသူသွားမယ်ဆိုတာကအပေါ်အားဖြင့်ကြည့်လို့ရှိရင်ကဒီလူတွေကိုညှို့ညွတ်သွားတာမျိုးဒီမျိုးသားချင်းကြားစီပိုကောင်းစီတာမျိုးပြောနေမှာဒါတစ်ဖက်မှာကျွန်တော်မြင်တာကျွန်တော်စိတ်ပူတဲ့အခြေအနေမှာကျွန်တော်ရှိရလို့မြင်တယ်ဆိုတော့ဘာလဲဆိုတော့ဒီလူတွေကြားထဲမှာပုံပြီးဖြစ်နေတာကဒီနိုင်ငံသားမုန်းတီးတဲ့စိတ်တွေနောက်ဒီဆွေရောက်မျိုးသားရေးဝါဒတွေပုံပြီးမီးထိုးလိုက်လို့ဖြစ်သွားတယ်ဘာလို့လဲဆိုတော့ဒီဒေါန်ဆန်းစုကြည်ကိုယ်တိုင်တရားသွားခြင်းဆိုင်ရပြီးမြန်မာပြည်သူတွေတရားစွဲခံရတယ်ဆိုတော့အခြေအနေမျိုးတွေတွေကဟိုမြင်သွားတယ်ပေါ့မြင်တဲ့ခါကျတော့အခုဆိုကျွန်တော်ထောက်ခံဆန္ဒပြပွဲလုပ်မယ်ဆိုတဲ့ဟာတွေပေါ်လာပြီးနောက်ဒီ Strand Wheel ဆိုပြီး Social Media တွေမှာလုပ်တဲ့ကိစ္စမျိုးတွေပေါ်လာတယ်ပေါ့နော်ဆိုတော့အဲ့ဒါကဒီထောက်ခံဆန္ဒပြပွဲဒီမှာဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်ကြည့်မယ်ဆိုဒေါန်ဆန်းစုကြည်ကိုထောက်ခံနေပြီးလုပ်တာဆိုပေမဲ့လည်းတစ်ဖက်မှာကဒီသူတို့တုံးတုံးနဲ့တကယ်တော့ဒီမှာပြည်တွင်းဝင်ဆက်တာလက်မခံနိုင်ဘူးဆိုတာတွေပါလာမယ်အရင်းကြောင်ကိုလက်မခံဘူးဆိုတဲ့ကိစ္စတွေပါမယ်နောက် ICJ ကိုဆန့်ကျင်တယ်ဆိုတဲ့ကိစ္စမျိုးတွေပါလာနိုင်တယ်ပေါ့နော်ဆိုတော့ဒါကဟိုကျွန်တော်တို့ဒီတကယ်လို့ဒါဟိုဘက်ကလာဒီဟာနဲ့ပတ်သက်ပြီးတော့ဒီအချက်လက်တွေခိုင်ခိုင်မာမာတွေတက်တွေခိုင်ခိုင်မာမာတွေနဲ့ထုတ်ပြလာပြီဆိုလို့ရှိရင် ဆိုတော့ဟိုတစ်ခါမှဒီကြီးသူတွေကိုယ်တိုင်ကဒီလူများစုကိုယ်တိုင်ကဒီကျိုးလူမှုတွေကိုထောက်ခံအားပေးခဲ့ကြရတယ်ဒီဖုံးဝယ်ခဲ့ကြရတယ်ဆိုတော့သဘောကိုတက်ရောက်သွားနိုင်ရဲ့အဆိုလိုချင်တာကဒီလူနည်းစုတွေပေါ်မှာလည်းမြန်မာပြည်ကလူနည်းစုတွေပေါ်မှာဖိနှိပ်တယ်ခွဲခြားဆက်ဆံတယ်ဆိုတော့ဒီအရေးနိုင်ငံတကာအမြင်ရလည်းရှိသေးတာပေါ့နော်ဆိုတော့ဒီရှိသေးတာဟာတွေကိုဒီလိုဝီတန်ဝီလုပ်တဲ့ကိစ္စမျိုးတွေနောက်ဒီဆန္ဒပြမယ်ဆိုတဲ့ကိစ္စတွေကပို့ပြီးတော့ဒီတက်တည်ပြပေးတယ်ဆိုတဲ့အခြေအနေရောက်သွားနိုင်တယ်ဆိုအဲ့ခါကြတော့ကျွန်တော်တကယ်တာဝန်ရှိတဲ့သူတွေရှိလို့ပြင်မှတ်ထားလို့မဟုတ်တော့ဘူးနဲ့တနိုင်ငံလုံးနဲ့သက်ဆိုင်ရဆိုတဲ့ကိစ္စမျိုးရှောင်းလာနိုင်တယ်လို့ကျွန်တော်ကဒီဟာစိုးရိမ်မိရပါတော့ရှောင်းလာနိုင်တယ်လို့ကျွန်တော်ယူဆတယ်ခင်ဗျာဟောနောက်တစ်ချက်ကဒါကဒီဟိုဘယ်လိုပြောမလဲဒီအစိုးရအနေနဲ့ကောဒီနိုင်ငံကြီးခေါင်းဆောင်အနေနဲ့ကောဒီဆန္ဒပြပွဲတွေဒီအားပေးအားမြောက်ပြုရဆိုတဲ့ကိစ္စကြီးကနိုင်ငံတကာအမြင်မှာမကောင်းဘူးပေါ့မကောင်းမဲ့အလားလာမရှိဘူးဆိုတော့ဒါကြီးကိုတနိုင်ငံလုံးကပေါင်းပြီးလုပ်နေကြတာဆိုတဲ့ယူဆချက်ကိုဟိုရောက်သွားနိုင်တယ်ပေါ့တကယ်တာဝန်ရှိတဲ့သူရှိလို့မရောက်တော့ဘဲနဲ့တနိုင်ငံလုံးဘက်ကိုဥဒီလေလာနိုင်အဲ့အဲ့ဒါကျွန်တော်မြင်တာကတော့ဒီတကယ်ကျွန်းလို့နေသူတွေနဲ့မဆိုင်ဘူးဟိုကျွန်းလို့နေသူတွေရဲ့ပြည်သူတွေနဲ့မဆိုင်ဘူးရက်ဖက်ဒီမိုကရက်တစ်ခေါင်းဆောင်တွေနဲ့မဆိုင်ဘူးဆိုတဲ့ကိစ္စကိုစက်ကနေပြန်ပြီးဖော်ထုတ်ဖို့လိုတယ်ဆိုတော့ဟိုဆိုလိုချင်တာကလူသားဒီနည်းနဲ့ပေါ်ကျွန်းလို့နေရာသိမှုတွေကိုလူလူကလက်မခံဘူးတန့်ကျင်တယ်ဒါနဲ့ပတ်သက်ပြီးတော့တကယ်တာဝန်ရှိတဲ့သူတွေဖော်ထုတ်မယ်ဆိုလို့ရှိရင်ဒီ oxygen နဲ့လည်းပူးပေါင်းနိုင်တယ်နိုင်ငံတကာနဲ့ပူးပေါင်းနိုင်တယ်ဆိုတဲ့ကိစ္စမျိုးဘာလူခွင့်ကိုတန်ဖိုးထားရဆိုတဲ့ကိစ္စကိုပို့ပြီးပြတာပြေးနေရမှာဆိုတော့အဲ့ဒါကြီးပြတာနဲ့အစာကူးချင်တွေကဘာဖြစ်နေလဲဆိုတော့ဒါဒီလိုကျူးလွန်တာတွေကိုထောက်ခံနေဟိုဒါတွေနဲ့သူရက်တည်နေဆိုတဲ့ဟာမျိုးပို့ရောက်နေဒါကကျွန်တော်တို့ဒီဟိုသွားမဲ့အခြေအနေအတွက်ကောနိုင်ငံတကာရဲ့အမြင်အတွက်ကောပို့ပြီးတော့မကောင်းလို့ကျွန်တော်ယူဆတယ်ခင်ဗ
ျဟုတ်ကဲ့ကုမှုသိကျေးဇူးပါကိုစိန်ဝင်းနဲ့ကုမှုသိလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော် Thrushin တွေဖိတ်ခေါ်ချင်ပါတယ် Thrushin တွေမှာလည်းဒီဆွနေကျင်တဲ့ Thrushin များပို့ရတဲ့အကြောင်းလို့ကျွန်တော်စီစစ်ပြီးတော့ခေါ်ယူသွားပါမယ်အရင်ဆုံးမောင်တော်မျိုးကဥလထွန်းဖိတ်ခေါ်ချင်ပါတယ်ခင်ဗျဥလထွန်းကတော့ပြောရမယ်ဆိုရင်တော့ဒီ Ranger ရေးခင်းနဲ့ပတ်သက်ပြီးတော့ကိုတိုင်ကိုကြကြုံနေမျက်မြင်သက်သေလို့လည်းဖြစ်နေတဲ့ခါကျွန်တော်တို့ရှိပေးစာပေးပို့တဲ့ခါကျတော့သူ့ရဲ့အခြေအနေသူ့ရဲ့သဘောထားကိုကျွန်တော်သိအောင်လို့ဒီခါလေးဖုန်းနဲ့ခေါ်တာပါကုလာထွန်းဟိုကုလာထွန်းပြောလို့တဲ့အကြောင်းအရာကိုတိုးတိုးလေးနဲ့ဆွေးနွေးပြောဆိုပေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကဒီစိတ်ဆောင်မှာ ICG စိတ်ဆောင်မှာဘောနော်တောင်းဆင်းစုရှိကိုတိုင်းသွားရောက်ဒီဆိုင်နဲ့ဆိုပြီးတော့ပြောနေတာစီကဘလူးပြည်နယ်လေဆိုတော့ဒီ genocide ဆိုတဲ့ဒီလူမျိုးပါဘောသောက်မဲ့ပြီးဆောင်တဲ့ဒီမိုးကြီးတစ်ခုကိုချူလွန်တဲ့အခါဒီပမာစကားဟိုစတုကွန်ရှိကြလို့ပေါ့မောင်တက်မေတည်ရဲ့နဲ့အဲ့လိုမျိုးအဲ့လိုတော့ချူလွန်နေရပေးလို့ကျွန်တော်အဲ့လိုမျိုးနေနေတာပေါ့နော်ဘာလို့ဆိုတော့ကျွန်တော်တို့ကဒီနေရတဲ့ဒီမှာကျွန်တော်တို့ကခါရချင်းချင်းနဲ့ကြည့်တယ်မျက်မြင်သက်သေလေးကြည့်တယ်ဒီအခု SG မှာ SG စစ်စမှာတရားစီရင်ပါရပြောတာကဘယ်လိုပြောမလဲကျွန်တော်ဒီမှာနိုင်ငံတကာတတိဌာနဒီမှာသူစုစုပေါ်လာတဲ့အခြေအကအရေးယူမဲ့ပိုင်းရပြောတာဒီလိုတော့ဒီအောင်ဆန်းစုစုရဲ့အခုအစ်စ်ဆောင်ကျလာပြေကြနေဒီအထူးတွေပြီးတော့ဝါရမားတွေအဲ့လိုမျိုးဆိုင်ခဲ့တာဒီကျွန်တော်မှာအသောတာပဲအများကြီးရှိတယ်ဒီပုံမှာဆိုလို့ရှိရင်ဆန်းပြေနေတာမြေရှိမှုတစ်ခုရဲ့ပုံစံပုံကိုယူပြီးတော့ဒီဘင်္ဂလီတွေကရခိုင်ရွာတွေကိုမြေရှိနေတယ်သူကြီးတို့တင်းကျင်တဲ့အဲ့လိုအသောတာတွေလေးရှိတယ်ပြတော့နောက်နှစ်ဆစီတုန်းကသူတို့ဘုရားကြီးမှာဘာလို့ဒီလိုအောင်ဆက်စီစီပိုလိုက်ပြောလို့ပြောတယ်ပြောတတိမေတုတဲ့အခုလာပြီးတော့ဒီစစ်ကဘုရားကြီးမှာသူတို့ဟောပေါ့လတ်လန်သွားတယ်ဗျာပြောပြီးတော့အဲ့လိုမျိုးဘယ်လိုပြည်နေတယ်လဲဆိုတော့မောင်ကလို့ပေါ့မိကခါခွေပြည်မယ်အဲ့လိုမျိုးပြောနေရဆိုတော့ကျွန်တော်စီမဖောက်ဘူးနောက်ပြီးတော့ကျွန်တော်ကဒီ novel ရှိရှင်ပြောပေါ့တအားကိုကျွန်တော်ကမျောနေစက်ဒီတဲ့ရာမြတ်သားမှုကိုရမယ်ဆိုတော့ကျွန်တော်မျောလင့်ချက်တယ်။ဒါမဲ့ဒီကိုယ်တိုင်ကအခုသေးဆင်းဒီကိုအားပြနေတယ်လို့ဖားပြနေတယ်လို့ပြနေတော့ကျွန်တော်ကဘယ်လိုပြောမလဲ။ခင်နေရသူဆိုတော့ဒီစိတ်မဆောင်ဘူးကြီး
။ဟုတ်ကဲ့ခင်ဗျာ။အကိုလှထွန်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်နောက်ထပ် Thrushin တူဖိတ်ခေါ်ချင်ပါတယ်။အမေရိကန်ပြည်အောင်စုကကိုခိုင်ဆူးပါ။ကိုခိုင်ဆူးဆွေးနွေးမိမြောက်လို့ရပါတယ်ခင်ဗျာ။တူတူတူပေါ့
။ဟုတ်ကဲ့ပါ။ကျွန်တော်ဒီအခုနေ့ဒေါ်အောင်ဆန်းစုကြည်အဲဒီစိတ်ဆန်းနေနေပြီကျွန်တော်ဆွေးနွေးရှင်ကတော့အဓိကကတော့မြန်မာနိုင်ငံမှာဗျာအဓိကကဒီဘင်္ဂလီကလာကိစ္စတစ်ခုတည်းပဲနဲ့မဟုတ်ဘဲနဲ့အခုကတော့မြန်မာနိုင်ငံတနင်္ဂနွေလုံးနေပြီရဲ့ဟောလစ်စ်ဟောရှိတ်လစ်စ်ရှိတ်ဟောလောလောရရပြီးတဲ့ကာလနဲ့ဟောပတ်ဖို့လာတဲ့တော်ဆန်ရေးကာလအထီးထင်းမှာပါဗောနေပြီရဲ့ဟုတ်ကရင်ရောကချင်ရောအဲ့ဒီနေမီတွေမှာနေပြီးရင်သူတို့တွေကနေပြီးရင်ပတိကျအဲအသားဖြခဲ့တဲ့လူတွေကအများကြီးရှိခဲ့တယ်အဲ့တော့ဒီဟာကတော့ဒီ ကျွန်တော်တို့အလုံးမလုံးနိုင်ဘူးပေါ့ဒီနေ့လေးတော့နေပြီးရင်ရခိုင်ပြည်မှာနေပြီးရင်အဓိကကသူတို့သားချနေတယ်ဟောပြည်သူတွေကိုတိတ်ပွင့်မရှိဘဲနဲ့အဓိကကအလုံးလုံးနေတယ်ဗျာအဲရောပြည်သူတွေကတအားပြနေရတယ်အဲရောဒီဟာကတော့တကယ်တကယ်နေပြီးရင်ဟော NCC ကိုတော့ရောက်ပြီလို့တော့ကျွန်တော်ထင်တယ်အဲ NCC ကဖြည့်ရှင်းမှပဲကျွန်တော်တို့ဒီဟာကတော့ဟောဖြစ်နိုင်မယ
်ဟုတ်ကဲ့ကုခန်းစုကျေးဇူးပါခင်ဗျာကျွန်တော်တို့ကုခန်းစုပြောလို့လာကျွန်တော်သဘောပေါက်ပါပြီနောက်ထပ်သွားရှိတူလဲကျွန်တော်ဖိတ်လိုက်ချင်လို့အာထိုင်းနိုင်ငံကဦးတမ်းအောင်ဦးတမ်းမောင်ထင်ပါတယ်ခင်ဗျာဦးတမ်းမောင်ဆွေးနွေးမိများလို့ရပါတယ်တူတူပေါ့
ဒီကိစ္စနဲ့ပတ်သက်လို့ကော်မရှင်တွေလည်းအဖွဲ့များစွာဖတ်ကြတယ်ဖွဲ့ကြတယ်ဘာမှအကောင်နဲ့မပေါ်ခဲ့ပါအဲ့လိုရင်းအစီအမရှိဟလာဘာဘာငါလီရှိပြီးဥဖြင့်ကိုရံပြောခဲ့ပြီးသားသူတို့လက်ထက်မှာသူတို့ဝင်လာတဲ့လူအစ်စ်တွေလည်းမရှိတော့ပါဘူးလို့ပြောတယ်။နောက်အဲ့ဒီ6လပဲသူ25ရက်နေ့ကနေရာ30ကိုဝင်တိုက်ရပြောတာကအထောက်ထားကမတွေ့ရပါဘူး။ဒီလူလူမျိုးတွေကိုမွတ်စလင်အုပ်ချုပ်တွေစောင်းပြပြီးတော့ပုံနဲ့မိရှုခိုင်းနိုင်တယ်။အဲ့ပုဂ္ဂိုလ်တွေကဘာသာရေးဒီဟိန္ဒူဒုက္ခတဲ့စခန်းထဲမှာရှိပါတယ်။အော်ရောင်းသားကြီးဘာအမေစုသွားရှင်းနေဆိုတာတော့သူ့ဟာဆွဲထားလို့သူတို့သွားရှင်းတာလေ။ဒါပါဒါတော့ဟိုဒီခုကျွန်တော် RCS ရေးကြည့်ခေါင်းဆောင်ကဒီသမ်းပြီးနဲ့လမ်းနေသွားမယ်ပြောတယ်။သွားဖို့မပေးတာတမ်းပလော်ကလောက်တာလေ။ဟုတ်တယ်မလား။ဗီဒီယိုရီယာအမှုကိုကြည့်။အမှုကိုကြည့်ဒါထိုင်ကြည့်နေမလား။အောင်သားဒီအမေစုနေလေဟာလားဒီလိုတစ်ဖက်တိုက်ကြီးလုံးနေတဲ့ဟာကိုဘယ်ဘက်ကပါပြီးလုံးမှာအမှန်တရားပေါ်မှာရက်မှာလား။ဟိုတမ်းပလော်အိုးမေသူစားပြီးတော့1990တကပြောခဲ့တယ်တမ်းမတော်တမျိုးမထင်ပါနဲ့တမ်းမတော်တမျိုးမထင်ဘူးတမ်းမတော်ကဘာနိုင်ငံကမှာတမ်းမတော်ကိုယုံကြည်ရမယ်ဒါပေမဲ့ပြည်သူဖြစ်တဲ့တမ်းမတော်ဖြစ်ရမယ်ပြည်သူတမ်းမတော်ဖြစ်ရမယ်ပြည်သူတမ်းမတော်မဖြစ်ဘူးအာဏာရှင်ရဲ့တမ်းမတော်ဖြစ်တယ်ဒီဟုတ်ကဲ့တမ်းမတော်ပုံနဲ့ဖြစ်နေတယ်ဟုတ်ကဲ့ကို
ဟုတ်ကဲ့ခင်ဗျာကုတမ်းမောင်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သွားရှင်တူဖိတ်ခေါ်ကြပါမယ်ကုစလိုက်ပွေကွန်ကုစလိုက်ပွေကွန်ဆွေးနွေးမိများလို့ရပါတယ်
တော်ဆန်းစုကြည်တို့အရတကယ်မှန်တာဝါတို့နိုင်ငံဆဲဝင်ကြီးလေးဖြစ်တယ်ဒါပြီးတော့အင်္ဂလိပ်လိုကြီးလေးလေးပြောတဲ့သူဖြစ်တယ်ပြီးကျအစိုးရကိုကျွန်တော်တို့ပြည်သူဒီအားလုံးမြန်မာနိုင်ငံတရားစွဲတဲ့တွေ့သူကသွားမှာဖြစ်တယ်အဲ့တော့ဒီနေရာမှာဘာမှကျွန်တော်တော့စိုးမကြိမ်ပါဘူးကျွန်တော်ဘာလဲဟိုကအကောင့်ဆုံးဖြစ်ရှင်းနိုင်တယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့ဒီဥစ္စာကသူတို့ဆွဲတဲ့ဆွဲချက်ကဒီမျိုးတော့တပ်ဖြတ်မှုကိစ္စနဲ့ပတ်သက်လို့ဆွဲချက်တင်တာအဲ့တော့သူကကျွန်တော်တို့လူခွေးရဲ့တပ်မတော်ကချိုးဖောက်တယ်လားဆိုချိုးဖောက်တာပေါ့တော်တော်လူမျိုးတုံးတပ်ဖြတ်ဖို့ရတယ်လူမျိုးတုံးလူမျိုးတုံးတော့အစိုးရကလိုင်းငင်ပြီးမှလုပ်ခဲ့ဥစ္စာမဟုတ်ပါဘူးအဲ့တော့တော်ဆန်းစုကြည်ကသူကလူခွေးရဲ့ကိစ္စသူပြောမှမဟုတ်ဘူးအဲ့တော့လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသူတို့ဟိုစိတ်တလေးနဲ့အဲ့လိုမျိုးသိချင်ရေလုပ်ခဲ့တလားဆိုတဲ့ဥစ္စာကသူကချေပတ်တော့မှဖြစ်တယ်အဲ့ဒီနေရာမှာကျွန်တော်တို့ကတပ်မတော်ကတော့တင်ခန်းစားပေါ့ဒီလူသူကနားလည်ရမှာကတော့ကျွန်တော်တို့ကဒီအစိုးရကနေပြီးတော့မှတပ်မတော်ကနေပြီးတော့မှဒီဘင်ကာလီဒီကိုသူတို့လူမျိုးတုံးအောင်တပ်ဖြတ်ပြီးတော့မှဆစ်စင်ရင်လောက်တာတော့မဟုတ်ဘူးအကျန်းဖက်သမားတွေရောဒီနှီးရင်နဲ့သူတို့ကဟိုလူခွေးချိုးဖောက်နေကြတပ်မတော်ကချိုးဖောက်တာပဲဖြစ်တယ်လို့ကျွန်တော်မြင်နေကြ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကုစလိုင်းပွေကွန်ကျွန်တော်ပင်နိုင်ဆွေးနွေးသူတွေပြန်ဖိတ်ခေါ်ကြပါမယ်ကုစင်ဝင်နဲ့ကုမှုတွေကျွန်တော်ဒီတစ်ခေါက်တော့ပြည်တွင်းနိုင်ငံရေးဘက်ကိုလှည့်ကြပါမယ်ခုနကဒီဒွန်ဆန်းစုကြည်ခီးစင်နဲ့ပတ်သက်လို့ပြည်ပအချင်းကြီးပေါ့နော်ပြည်ပနိုင်ငံတကာကရက်ခတ်နိုင်တဲ့အချင်းကြီးအခုကပြည်တွင်းနိုင်ငံရေးအချင်းကြီးပြောရမယ်ဆိုရင်တော့ဒီခီးစင်နဲ့ပတ်သက်ပြီးတော့ဝေဖန်သူတွေရှိသလိုပဲတညီတဲ့ဒေါ်ဆန်းစုကြည်သွားတာကိုကျင်းနဲ့အားရတာတွေတွေ့ပါတယ်ဥပမာတမ်ပရိုဆိုရှင်လည်းအဆူသူတမ်ပရိုအနေနဲ့အဆူရနောက်ကနေလိုက်မယ်ဆိုတဲ့ဟာမျိုးတွေရှိတယ်တော့ပြည်တွင်းနိုင်ငံရေးအပေါ်မှာတက်ရောက်တဲ့ဂေးရနဲ့ပတ်သက်လို့ကိုစင်ဘလူယူဆပါလဲ
ပြည်တွင်းနိုင်ငံရေးကတော့ဒေါ်ဆန်းစုကြည်ကခုနသူ statement ထုတ်လိုက်တယ်ဒီအဆူရ statement ထုတ်လိုက်တယ်နိုင်ငံတော်ကြိုးစားဖို့ကာကွယ်ဖို့ပါမယ်ဆိုတဲ့ဟာအဲ့တော့အကောင်လုံးတော်တော်များများ cheer ဆင်ကြတယ်နော်ဒီဟိုကောဟိုအားကြားကြတယ်အဲ့တော့မြန်မာပြည်ဒီပမာရီဂျာမတဲမှာပေါ့ဒွန်ဆန်းစုကြည်ရဲ့ထောက်ခံမှုဒါကိုသဘောကျမှာအမှန်ပဲနော်တမန်ရတ္တိယာဒါရီဂျာထဲမှာလည်းသဘောကျမယ်သို့တော်လည်းပဲတိုင်းသားဒီဂျာထဲမှာတော့ဒါကပမာရီဟိုတိတ်မထူးဘူးဟိုဘာမှဟိုသူတို့အတွက်အဲလာပြီးတော့ဟိုဘယ်လိုပြောဟတ်တီတဲ့ဟာမဟုတ်ဘူးပေါ့နော်နောက်တစ်ခါမှဟိုဒီဟိုပေါ့ဟိုတပ်ဖက်ကိုဟိုရိမ့်နေလူတွေနောက်ပြီးဒီဟိုပေါ့ပရမတော်ကအာဒေါန်တပ်ကြီးဒီအနဒီဟိုတိုက်ပြီးတော့ဝမ်ဖြစ်တဲ့လူတွေကြားထဲမှာလဲအာဒီဟာတော့ဟိုမဆိုးဘူးဆိုတဲ့ဟာလေးတော့ဝင်လာတာရှိတယ်သူကအဲ့ဒါလည်းဆက်ဆံမှုကကျွန်တော်ပြန်စဉ်းစားကြည့်တော့ဟိုကဒေါန်တပ်ကြီးဒါကြောင့်အဲ့လိုပြတ်တည်လဲပေါ့နော်ဒီ ICJ ရဲ့ဟာကနှစ်ခုရှိတယ်တစ်ခုကဒီပြည်သူကျူးလွန်တဲ့လူတွေသူကအရေးယူမဲ့ဟာရှိတယ်သူကကိုယ်တိုင်တော့အရေးယူမှာမဟုတ်ပြည်သူကျူးလွန်တဲ့ဟာတွေကို ICC process နဲ့ဆက်ပြီးလိုက်မှာနောက်တစ်ခုကကြတော့
ဟိုနိုင်ငံတာဝန်ယူရတဲ့ဟာမျိုးပေါ့အဲ့ဒါပါလဲဆိုတော့ဒီလူသားတွေဟိုဒီနဲ့တက်တက်ပြီးတော့ဟိုနိုင်ငံသားဟိုဖူးဟိုပါနိုင်ငံသားဟိုအခွင့်အရေးပြည်ရတာတို့နော်နောက်ပြီးဒါမျိုးဟိုမောက်ထုတ်တာတို့မဖြစ်အောင်ပေါ့အဲ့ဒါမျိုးတွေဟိုအာမခံရတဲ့ဟာမျိုးတွေပါလာမယ်အဲ့တော့အဲ့ဒါတွေကိုလည်းတော်ဆန်းစုကြည်ကတကောင်းပနိုင်တယ်လို့တော့ကျွန်တော်နည်းနည်းလေးတော့တွေ့တာပါဖြစ်ကျမရနော
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကုမှုသက်လည်းမိကြပါလေကုမှုသက်ကတော့ကျွန်တော်တို့ခုမိကြတာကဒေါန်ဆန်းစုကြည်ဆိုတာတချိန်တုန်းကနိုင်ငံတကာမှာလူခွင့်ရီဒီမိုစီနဲ့ပတ်သက်လို့တကယ် icon လို့ဖြစ်နေတာပေါ့နော်အခုဒီမှုကိစ္စမှာဥဆောင်မဲ့သွားမယ်ဆိုတော့ပြည်တွင်းနိုင်ငံကြီးအတိုင်းအဝိုင်းတွေပြည်သူလူထုကြားထဲမှာလူခွင့်နဲ့ပတ်သက်လို့စံနှုန်းစံထားတွေသဘောထားတွေဒါတွေပြောင်းလာနိုင်လားဒါတွေပေါ်ရိုက်ခတ်မှုရှိနိုင်လားကုမှုသက်ရဲ့သုံးသပ်ချက်သိကြပါလေ
ကောင်းလာနိုင်တာဆိုရင်ဒီလက်ရှိကျွန်တော်ဒီနိုင်ငံရေးဒီအတိုင်းအဝိုင်းမှာကိုရီးယားဒီဒေါ်ဆွစကြည်ခဲ့ဒီလူခွင့်ရေးတန်ဖိုးဆန်တော့ပေါ်မှာလူတွေကနည်းနည်းလေးဟိုခင်နဲ့မြင်တဲ့ပုံနည်းနည်းလေးလွဲလာတယ်နိုင်ငံတကာကမြင်တဲ့ပုံစံမျိုးပေါ့နော်ဆိုလိုချင်တာကတော့သူဒီတက်မတော်နဲ့ဒီဆက်ဆံတဲ့ကိစ္စတွေမှာဒီလူခွင့်ရေးဆန်တော့တွေကိုသူပိတ်လက်ခံလိုက်ဟိုဟိုဖြစ်လာတာဒီကာဝယ်ပြီးလာတာမရှိတော့ဘူးဆိုတဲ့အမြင်တွေမြင်လာတာမျိုးရှိတယ်ခင်ဗျာဒါတိုင်းရင်းသားတွေနဲ့ဖြစ်တဲ့ဒီလက်နက်ကိုင်တိုက်ပွဲတွေပဲဖြစ်ဖြစ်ဒီပြည်ပခါတွေမှာပဲဖြစ်ဖြစ်ဒီလူခွင့်ရေးစံနှုန်းတွေပေါ်မှာရက်တည်မှုမရှိတော့ဘူးလို့မြင်လာတဲ့အခြေအနေရှိတယ်။ဆိုတော့ဟိုဒီကျွန်တော်တို့ဒီဆိုရဖြစ်လာတဲ့အခြေအနေကစပြီးတော့ပေါ့နော်။ဆိုတော့ဒီဖြစ်ပြမှာတကယ်လို့သာကကိုစေဝန်ပြောသလိုပဲဒီနိုင်ငံတကာမှာ ICJ မှာဒီတက်မတော်ဘက်ကနေကာဝယ်ပေးခဲ့ကာဝယ်ပေးလိုက်တယ်ဆိုလို့ရှိရင်ဒါဒီမှန်ပါတယ်ဆိုတာကိုပို့ပြီးတော့ပေါ်လင်းသွားစေတဲ့အခြေအနေကိုရောက်နေမှာလို့ကျွန်တော်ကယူဆ။ဒါကဒီနိုင်ငံဒီအတိုင်းဝိုင်းထဲမှာဒီလူခွင့်ရေးစံရဖွဲ့ပြီးကြားထဲမှာကျောဆူနေတဲ့အတိုင်းပဲဖြစ်သွားနိုင်မှာပေါ့နော်ဆိုတော့ဒါပို့ပြီးတက်ပြည်ကြလို့ဖြစ်သွားနိုင်တယ်ဟိုတစ်ဖက်မှာတော့ဒီသူထောက်ခံတဲ့သူတွေအနေနဲ့ကတော့ဘယ်လိုပဲဖြစ်ဖြစ်ဆက်ပြီးထောက်ခံနေမှာပဲဆိုတော့သူရဲ့ဒီလူခွင့်ရေးတော်မစီရဲ့လူခွင့်ရေးတန်ဖိုးစံနှုန်းနဲ့ဒီလူခွင့်ရေးတန်ဖိုးစံနှုန်းကိုထောက်ခံရတာမဟုတ်ဘူးဟိုပုဂ္ဂိုလ်ရေးကထောက်ခံတာအခြေအနေဖြစ်တဲ့အတွက်ကြောင့်ဒါကတော့ပြောင်းလဲသွားဖို့အခြေအနေမရှိဘူးကျွန်တော်ယူဆရတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ကိုစိန်ဝင်းဖြည့်ပေးပါလားကျွန်တော်10မိနစ်ကျော်လောက်တော့အချိန်ရပါတယ်အတိတ်ကပြောရမယ်ဆို2020ခုနှစ်ခါမြန်မာနိုင်ငံမှာအဓိကကျတဲ့ရွေးကောက်ပွဲတစ်ခုလာပါတော့မယ်အဲ့တော့ဒီခီးစဉ်အခုဒီအခြေအနေကရွေးကောက်ပွဲအပေါ်မှာရောဘယ်လိုရိုက်ခတ်မှုရှိလာနိုင်ပါလဲဒီအခြေအနေနဲ့ပတ်သက်လို့ကိုစိန်ဝင်းနဲ့သုံးသပ်ပြပါလား
ဒီကတော့ဒီခီးစဉ်ကဒါရွေးကောက်ပွဲရွေးကောက်ပွဲအတွက်လည်းအကောင်းဆုံးဟိုသူကဆွဲယူသွားတာပေါ့လေဒါပေမဲ့လည်းကျွန်တော်တို့တိုင်းပြည်အတွက်တိုင်းပြည်အနေနဲ့ပြန်ကြည့်ရင်တိုင်းပြည်ကကျွန်တော်တို့ခက်ခဲတဲ့ကာလတွေဖြတ်ရလိမ့်မယ်အဲ့ဒါအနေမှာနောက်တစ်ချိန်ကျရင်တော့ဘာဖြစ်မလဲဆိုတော့ကျွန်တော်တို့လူလူတွေကိုယ်တိုင်ကဟာဒီလိုမျိုးဟာတွေကမကောင်းပါလားလက်မခံပါလားငါတို့အမိမတက်ဖြစ်ပါလားမလိုလားပါလားဆိုတော့
ကိုစိန်ဝင်းလိုင်းကြပါပါလေဟုတ်ကဲ့ကျွန်တော်တို့တရက်လီလိုက်အစီအစဉ်ချိန်ဆသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ကိုစိန်ဝင်းကိုမှုတဲ့နဲ့တော်ရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတရက်လီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကပြပါ
ကိုတာညောင်းတင်ဆက်သွားတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
ဖြူရီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါတယ်နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါတနင်္လာနေ့မှာဘုဒ္ဓပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်ဒီမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်တွင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုမြစ်စိမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ် VOE အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင် VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
VOE American တန်ခါအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ဒီနေ့သူယုံကြည်ရာအစီအစဉ်မှာစာကြည့်တိုင်မြကွန်ရဲ့အဖွဲ့ Library Network ကိုတူထောင်သူတူဖြစ်တဲ့ကိုမောင်မောင်စုရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့အားလုံးမင်္ဂလာပါဟိုကျွန်တော်နာမည်ကဟိုကိုမောင်ဆိုးပါအဲကျွန်တော်အဖေကတော့ပကြီအောင်ဆိုးပါเนาะပကြီအောင်ဆိုးဟိုပါကျွန်တော်ကဒီရှေ့ရှေ့ကာလပြီးရဲ့နောက်ပိုင်းမှာကျွန်တော်တို့ဒီတကယ်ချင်းနေရာနေပြီးတော့မှဒီစာအုပ်တွေကိုဟိုစပြီးတော့စုမှားကြတယ်အားရင်းနဲ့အဲကျွန်တော်တို့ဒီဘက်နောက်ပိုင်း93နောက်မှာစပြီးကျွန်တော်ပကြီအိမ်ဆိုပြီးတော့မှဒီစာအုပ်အားတိုင်းပုံစံစာတီးတဲ့ပုံစာတီးတဲ့ပုံစံစာအုပ်အားတိုင်းလုပ်ခဲ့တယ်ပေါ့နော်โอเคเนี่ยเดี๋ยวเนี่ยจะพี่ๆเนาะเดี๋ยวเฉพาะดีสาวสายพ่นเนี่ยพ่นเนี่ยมาดีเป็ดหน้าปลายเปาะดีเนี่ยโหพ่นเนี่ยละ
ကာလမရောက်ခင်အထိကျွန်တော်ကဒီစောင်းကားတဲ့ပုံစံနဲ့ပဲသွားတယ်။ဒါပေမဲ့2010နောက်ပိုင်းမှာကျတော့ကျွန်တော်ကနေပြီးတော့မှဒီ mobile library လေးကိုကျွန်တော်စပြီးတော့လုပ်ဖြစ်တယ်။2011မှာကျွန်တော်တို့ဒီကိုတဝင်းအောင်စာကြည့်တဲ့ဆိုပြီးတော့မှကျွန်တော်တို့ဒီတငယ်ချင်းတွေစုပြီးတော့မှဒီကိုတဝင်းအောင်စာကြည့်တဲ့ကိုစပြီးတော့မှဟိုတည်ထောင်ပြီးတော့လုပ်ကြတယ်ပေါ့။ဆိုတော့ဒီဘက်နောက်ပိုင်းကျွန်တော်ကဖြည်းဖြည်းနဲ့ဒီစာရိုက်တွေကဖွင့်ပြတာတဲ့အခါမှာကျွန်တော်ကအဲဒီမမတဲ့ငယ်ငယ်ကရှိတဲ့စာရိုက်တွေကိုဟိုချိဆက်ပြီးတော့မှအကုန်ရဖွဲ့ပြီးတော့မှလောက်ဆောင်မယ်ဆိုရင်ပို့ပြီးတော့မှဒီစာရိုက်တွေအားကောင်းမယ်လူတွေတွေ့တဲ့ပို့အကျိုးရှိမယ်လို့မြင်နေတဲ့ကျွန်တော်ကအစ်စ်တဲ့ library စာရိုက်မှာကိုင်ရဆိုပြီးတော့မှကျွန်တော်စပြီးတော့မှဒီဖွဲ့စည်းပြီးတော့လှုပ်ရှားခဲ့တယ်ပေါ့နော်အဲနောက်ပိုင်းကျွန်တော်ကဘာလုပ်ရလဲဆိုတော့ဒီ geo ဆက်တာပဲပို့ပေးနေဒီ e-library တပေါင်းမျိုးကျွန်တော်ဖတ်လို့ရအောင်ဆိုပြီးတော့မှဒီ application တစ်ခုကိုကျွန်တော်ဒီဘောအပီကတိလုပ်ပြီးတဲ့အဲဆရာပြောင်းနဲ့တွေ့တယ်ကိုစိုးတရားနာအောင်ဆိုတာမြန်မာလင့်အဖွဲ့ကနေပြီးတော့မှသူapplication လေးလုပ်ပြီးတယ်လုပ်ပြီးတော့မှကျွန်တော် application ဒီပုံမှာဒီအချက်လက်တွေပေါ့နော်စာပေနဲ့ပတ်သက်တာတို့ဒီလူတို့အတွက်လိုအပ်တဲ့ဒီ data အချက်လက်တွေအကုန်လုံးကိုဟိုလေ့လာလို့ရအောင်ဆိုပြီးကျွန်တော်လုပ်ခဲ့တယ်အဲ့ဒါက Play Store မှာ Sit the Library ဆိုပြီးတော့ download ရတယ်ကျွန်တော်ဒီ application တွေကိုဖွင့်ကြည့်လို့ရပါတယ်အခုတော့ကျွန်တော်ကတောက်ချတော့အခုကျွန်တော်ဒီစာရည်တွေကိုချိဆက်ပြီးတော့မှကလေးစာပေပွဲတွေမှာကလေးတွေဒီအတွက်ကျွန်တော်တို့ဒီပညာမိတ်ဆက်ပုံစံတွေလုပ်ပေးတယ်နောက်ပြီးတော့မှကျောင်းစာရည်တွေကိုဖွင့်ပြအောင်လုပ်ပြီးတော့ကျောင်းစာရည်တွေနေမှာလည်းကျွန်တော်တို့တွားပြီးတော့မှဒီတင်ပန်းပေးတာမျိုးတွေနောက်ဒီဆော့ဖ်ဝဲဒီဂျင်ကန်လုပ်ပေးတာမျိုးတွေဒါတွေကိုကျွန်တော်တောက်ချောင်းလုပ်နေတယ်ပေါ့အဓိကတော့ကျွန်တော်ယုံကြည်တာကတော့ဒီပညာရေးစနစ်မှာဒီ library အရေးကြီးတယ်ဒီ library ကိုကျွန်တော်တိကျအသုံးချနိုင်မယ်ဆိုရင်တော့ဒီပုံမူကောင်းမွန်တဲ့ဒီပညာကိုဒီကတိနာမလို့ယူဆရတယ်။အဲ့ဒီကကျွန်တော် library ကိုတော့ဖြစ်တာဖြစ်ပါတ
ယ်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
Few American တန်ခါအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုဗိုလ်တော်ဦးနဲ့မနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစအဆုံးကိုမနေ့၈နာရီကနေ၉နာရီထိပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်တင်ဂီထိုက်ကကြေညာပေးပါမယ်ခင်ဗျာ
။ American အောက်လွှတ်တော်တရားရေးကော်မတီကနောက်သတင်းပတ်လုံးမဲ့သမ္မတကိုအရေးယူရေးစုံစမ်းမှုပထမဆုံးကြေညာမှုမှာသမ္မတ Trump တက်ရောက်ဖို့ဖိတ်ကြားထားပါတယ်။နိုင်ငံတကာယာစွေးမှုတရားစီရင်ရေးဆိုင်ရာကိစ္စတွေဖြေရှင်းဆောင်ရွက်ဖို့အပါအဝင်ဥပဒေအကြံပေးနိုင်ဖို့အတွက်မြန်မာအစိုးရကနိုင်ငံတကာယာစွေးမှုတရားစီရင်ရေးဆိုင်ရာအထူးအဖွဲ့ကိုဖွဲ့စည်းကြောင်းအင်ကာနေရက်စွဲနဲ့ကြေညာချက်ထုတ်ပါတယ်။မကြာခင်အချိန်ပိုင်းကပဲနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ကြေညာချက်အရတော့အထူးအဖွဲ့ကိုပြည်ထောင်စု၈နေချုပ်ရုံးကဦးဆောင်မှာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စု၈နေချုပ်ရုံးစစ်ဥပဒေချုပ်ရုံးတို့ကဥပဒေပညာရှင်တွေနဲ့ဖွဲ့စည်းထားတယ်လို့ဖော်ပြပါတယ်။ဥပဒေပညာရှင်တွေရဲ့အမိတွေကိုတော့ထုတ်ပြန်မထားပါဘူး။အခုဖွဲ့စည်းလိုက်တဲ့နိုင်ငံတကာရာဇဝတ်မှုတရားစီရင်ဆိုင်ရာအထူးအဖွဲ့ကတော့နိုင်ငံတကာရာဇဝတ်မှုတရားစီရင်ရေးကိစ္စတွေဖြေရှင်းဖို့လူသားချင်းမြေဖွံ့ဖြိုးတိုးတက်ဖို့နဲ့ဝန်ကြီးဌာနတွေကိုဥပဒေကြောင့်အရာအကြံပေးဖို့ရည်ရွယ်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံဟာဓာတ်တုလက်နဲ့ပိုင်ဆိုင်သူဖြစ်ဖို့ဘယ်တော့မှမရွေးချက်မရှိခဲ့ဘူးလို့ဓာတ်တုလက်နဲ့တားဆီးပိတ်ပင်ရေးအဖွဲ့ OPCW ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သံမှတ်ကြီးဦးကျော်မိုးထွန်းကအင်ကာနီမှာပြောဆိုပါတယ်။မြန်မာနိုင်ငံမှာဓာတ်တုလက်နဲ့တွေဆက်လက်တူလောင်ထားနိုင်တယ်လို့အမေရိကန်ဘက်ကတင်းလာနေမှာပြောဆိုချက်ကိုလည်းသံမှတ်ကြီးကတုံ့ပြန်သွားပါတယ်
။ဗိုလ်တော်နှစ်မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမတ်သိင်ကြီးတိုက်ကကြေညာပေးခဲ့တာပါ။ဒီပနေ့အတွက်အစီအစဉ်ထုတ်လုပ်မယ့်မူကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇင်နပ်အဗ်ဒူရာမန်ဖြစ်ပါတယ်ကျွန်တော်ကတော့ရေမင်ထော်ပါဒီကနေ့ကညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မယ့်အစီအစဉ်တွေကိုကီလိုမီတာ16 kHz 1683ညလိုက်နိုမီတာ19 kHz 15563ညလိုက်နိုမီတာ25 kHz 11965တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်ဗီဒီယိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.